Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဗျာ။နိုဝင်ဘာလ29ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ58တို့အပြင်လက်လိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ရသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုလို့ရနိုင်ကြပါတယ်ခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်မလိုင်ကဆောင်ရွက်ပေးတော့မှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့ကိုဇော်ဝင်းလိုင်နဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ပြည်သူ့လွတ်တော်ဒုက္ခရတာဝန်ယူခဲ့သူဦးထွန်းထွန်းဟိန်ကိုနိုင်ငံတော်တစ္ဆာဖောင်းမှုဆိုတဲ့ဆွဆွဲချက်နဲ့အလုတ်တန်းနဲ့ထောင်တန်းအနည်း20ချမှတ်လိုက်ပါတယ်မြန်မာနိုင်ငံမှာဥပဒေအသစ်တွေထုတ်ပြန်လိုက်တဲ့အတွက်အရဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍအတွက်စိုးရိမ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးကထုတ်ပြန်ပါတယ်ကတားနိုင်ငံကမ္ဘာဖလားအစာအုပ်တွေစောက်လို့ရမှာအလုတ်သမား405ကျားလောက်တိတ်ဆုံးခဲ့တယ်လို့ပထမအဆုံးအချိန်ကတားတာဝန်ရှိသူတူကဝန်ခံလိုက်ပါတယ်အဲ့ဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာသတင်းတွေနားဆင်လို့ပြီးတဲ့အခါသတင်းပြပုတ်ချက်တွေကိုတင်ပြပေးတဲ့အခါမှာဆိုရင်တော့ရခိုင်ပြည်နယ်ကရက်ကျေးအုပ်ချုပ်ရေးမှုတွေယာရုကဘာကြောင့်အနှုတ်ထွက်နေကြတာပါလဲ
ဒီအုပ်ချုပ်ရေးမှုလုပ်တွေဆိုတာကကျွန်တော်တို့ပြည်သူတွေကိုကျွန်တော်တို့ကလုံအောင်မြတ်ကာခွေမပေးနိုင်ဘူးပြီးတော့ဒီကျွန်တော်တို့ကြေးရွာလုံချုံမှုပြည်သူတွေကိုမပြောနဲ့ကျွန်တော်တို့ကိုယ်တွေကကျွန်တော်တို့ကိုယ်တွေကလုံချုံမှုမရှိဘူ
းဒီအကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုနားဆင်ကြပါမယ်အဲဒီနောက်မှာတော့မန္တလေးနဲ့စကိုင်းတိုင်းတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကင်းပြည်နယ်အတွင်းကတေပေါ်ဘုစကန်တိုက်ပွဲနောက်ဆုံးရလတ်စစ်ကောင်စီကဓာတုဘုံနဲ့အုံပြနေတဲ့အကြောင်းနဲ့စစ်ကောင်စီကျင်းပမဲ့ရွက်ောက်ပွဲကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်နေတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြပါမယ်နောက်ပိုင်းဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းတွေနဲ့ပညာညွှန်လင်းရဲ့နေရာပေါင်းစုံအကြောင်းစုံစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့သတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ဇော်ဝင်းလိုင်တို့ကတင်ပြပေးသွားကြမှာပ
ါအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့နေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံသားဝင်ကြီးတွေဟာဒီကနေ့အင်္ဂါနေ့မှာရူမေးနီးယားနိုင်ငံမှာတွေ့ဆုံပြီးယူကရိန်းအတွက်လျှက်စစ်ဓာတ်အားပေးရေးအပါအဝင်အရေးပေါ်အကူအညီတွေတိုးမြှင့်ပေးသွားဖို့ဆွေးနွေးတိုင်ပင်ကြပါတယ
် So our message from Bucharest is that NATO
ယူကရိန်းကိုကျွန်တော်တို့အကူအညီတွေဆက်ပေးသွားမှာပါကျွန်တော်တို့နောက်ပြန်ဆုတ်သွားမှာမဟုတ်ပါဘူးလို့အတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကအစည်းအဝေးမဆမီပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါရုရှားသမ္မတဗလာဒီမာပူတင်ဟာယူကရိန်းစစ်ပွဲမှာစောင်းရာသီကိုလက်နက်အဖြစ်အသုံးပြုနေတယ်လို့လည်းနေတိုအတွင်းမှုချုပ်ကပြောဆိုပါရဲအမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းကိုပေးမဲ့အရေးပေါ်အကူအညီတွေကိုလည်းအင်ကာနိဘာပဲနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာဖို့ရှိတယ်လို့အမေရိကန်အကြီးတန်းအရာရှိတူကနေတိုနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးပြင်ပမှာသတင်းတောက်တွေကိုပြောဆိုခဲ့ပါရဲရုရှားကနေဒုံးကျည်တင်တဲ့ပစ်ခတ်တိုက်ခတ်မှုကြောင့်ယူကရိန်းရဲ့လျှက်စစ်စွမ်းအင်အပါအဝင်အခြေခံအစအဦးတွေပျက်စီးခဲ့ရပါတယ်။အခုပြုလုပ်တဲ့နေတိုနိုင်ငံသားရေးဝင်ကြီးအစည်းအဝေးကနေယူကရိန်းအတွက်လောင်စာစီလျှက်စစ်ဓာတ်အားပေးဆက်ဆေးဝါးဒရုန်းဖြတ်ကြိယာနဲ့စောင်းရာသီအတွက်လိုအပ်တဲ့ပစ္စည်းတွေအပါအဝင်စစ်လက်နက်ပစ္စည်းမဟုတ်တဲ့အရေးပေါ်အကူအညီတွေပေးလိမ့်မယ်လို့မျှော်လင့်ရပါတယ်။
တရုတ်နိုင်ငံမှာထုတ်ပြန်ထားတဲ့ COVID လုံးဝကင်းစင်ရေး Zero COVID Policy ကိုစတင်ဆန္ဒပြမှုတွေအချိန်မြင့်ဖြစ်ပေါ်နေတာကိုဟန်တာတဲ့အနေနဲ့တက္ကသိုလ်ကျောင်းသားတွေကိုတရုတ်အာဏာပိုင်တွေကနေရပြန်ပို့နေပါတယ်။ဆန္ဒပြသူတွေဟာဒီတင်းကျပ်တဲ့မူဝါဒတွေထုတ်ပြန်ထားတဲ့သမ္မတရှီချင်းပြင်ယာရုကနှုတ်ထွက်ပေးဖို့ပါတောင်းဆိုနေကြတာပါ။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းမှုတွေလှုပ်ဆောင်ခဲ့တာကြောင့်ဒီကနေ့နိုဝင်ဘာလ29ရက်နေ့မှာမြို့တော်ဘေကျင်းနဲ့စီးပွားရေးအချက်အချာရှန်ဟိုင်းမြို့အပါအဝင်တခြားမြို့တွေမှာဆန္ဒပြသူတွေမရှိသလောက်နေသွားတယ်လို့ဆိုပါတယ်။ဒီကိုဗစ်ဆိုင်ရာတားမြစ်ကန့်သတ်ချက်တွေအပေါ်ဒေါသထွက်နေကြတဲ့ပြည်သူတွေကမြို့ကြီးရှိမြို့မှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကဆန္ဒပြပွဲတွေအရှိန်မြင့်ပြုလုပ်ခဲ့ပြီးတဲ့နောက်ကန့်သတ်ချက်တချို့ကိုအာဏာပိုင်တွေကမနေ့တနင်္လာနေ့မှာဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့ယောဂပိုးကူးဆက်မှုတခုချင်းစီကိုတိကျခွဲထုတ်နိုင်ရေးအတွက်ရည်ရွယ်ပြီးတန်ပေါင်းများစွာသောပြည်သူတွေကိုနေအိမ်မှာနေကြဖို့ထုတ်ပြန်ထားတဲ့Zero COVID policy ကိုတော့အာဏာပိုင်တွေကဆက်လက်ထုတ်ပြန်ထားဆဲဖြစ်ပါတယ်။သမ္မတရှီချင်းပင်တက်ခဲ့တဲ့ရှင်းဟွာတက္ကသိုလ်ကအကြောင်းသားတွေကတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဆန္ဒပြပွဲမှာသူတို့ပါဝင်ခဲ့တာဟာ COVID ကူးစက်သူတွေကိုကာကွယ်ပေးတဲ့အနေနဲ့ဆန္ဒပြကြတာလို့ပြောပါတယ်။နေကလာတဲ့အကြောင်းသားတွေကိုအာဏာပိုင်တွေကဘတ်စကားတွေနဲ့ဘူရာယုံတွေကိုပို့ပေးလိုက်ပြီးကြံတဲ့တင်ကြားပို့ချမှုတွေနဲ့စာမေးပွဲတွေကိုတော့ online ကနေပဲဆက်လက်ဆောင်ရွက်သွားမယ်လို့ပြောပါတယ်ခင်ဗျာ။
ဒ တောင်ကိုရီးယားမှာတပိတ်မောက်ဆန္ဒပြနေတဲ့ထောင်ထဲချတဲ့ကုန်တင်ကားမောင်းသမားတွေကိုအလုတ်ပြန်စင်ကြဖို့အင်္ဂါနေ့မှာပဲအစိုးရကအမိန့်တရထုတ်ပြန်လိုက်ပါတယ်အစိုးရဝန်ကြီးများအစည်းအဝေးကနေအတည်ပြုထုတ်ပြန်ခဲ့တဲ့တမရယုံစုကျိုးရဲ့အမိန့်ဟာတပိတ်မောက်ကားသမားတွေကပြီးလမြေတဲတဲ့ကုန်တင်ကားသမားတွေကိုအဓိကပြစ်မှတ်ထားပုံရပါတယ
်ရှမန်တ်ချဲကန်တုံမူလူကကျုံတန်းတဲ့ဆို
ပြည်လမြင်တဲ့လိုအပ်တဲ့အိမ်ဆောက်တန်ကြောင်းတွေရောက်မလာတဲ့အတွက်တနိုင်ငံလုံးမှာရှိတဲ့ဆောက်လုပ်ရေးလုပ်ငန်းတွေရပ်တန့်ကုန်တယ်လို့သမရယုံစုယောကပြောဆိုခဲ့တာပါကုန်စည်တင်ပို့ကားတွေနဲ့ပတ်သက်ပြီးမကျေနပ်တဲ့အတွက်ကုန်တင်ကားပေါင်းသမားများသွေးစည်းညင်ညူရေးအဖွဲ့ကဥဆောင်ပြီးခဲ့တဲ့ကြာသာပတေးနေ့ကတည်းကအလုံးမစင်းပဲတပိတ်မောက်ဆန္ဒပြနေကြတာဖြစ်ပါတယ်ဒီဆန္ဒပြမှုကဒုတိယအကြိမ်ဖြစ်ပြီးဇွန်လတဲ့တုန်းကလည်းတစ်ကြိမ်ပြုတ်လုခဲ့ပါတယ်တောင်ကိုရီးယားမှာကုန်စည်ပို့ဆောင်ကားတွေကိုအနိုင်ဆုံးနှုံးတာအစိုးရကသတ်မှတ်ပေးထားပါတယ်ဒီသတ်မှတ်ချက်ဟာ2022ခုနှစ်မှာကုန်မှာဖြစ်ပါတယ်အစိုးရကယာယီ3နှစ်ထပ်တိုးထားပေမဲ့လည်းကုန်တင်ကားသမားတွေကနှုံးတာသတ်မှတ်တာကိုဒီထက်ပိုပြီးကြဲကြဲပြန့်ပြန့်ဖြစ်စေချင်ပါတယ်ဒီကနေ့ထုတ်ပြန်တဲ့အစိုးရအမိန့်ကိုအကြောင်းပြချက်မရှိပဲမလိုက်နာပါကထောင်တန်3နှစ်ဒါမှမဟုတ်အမေရိကန်ဒေါ်လာ12,400နဲ့ညီတဲ့ဒဏ်ငွေပေးဆောင်အောင်မှာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံတဝမ်းဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းလူပေါင်း300ကျော်သေဆုံးခဲ့တယ်လို့အီရန်ဗိုလ်ချုပ်ချစ်တူကမနေ့နိုဝင်ဘာလ28ရက်နေ့မှာပြောကြားလိုက်တာကြောင့်ဒါဟာဆန္ဒပြမှုတွေကြောင့်သေဆုံးခဲ့တဲ့စီးရင်ကိုအစိုးရတာဝန်ရှိသူတူအနေနဲ့လွန်ခဲ့တဲ့နှစ်လအတွင်းပထမဆုံးအကြိမ်ထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။အီရန်ဒေါ်လာရေးအစောင့်တပ်ဖွဲ့ရဲ့အကသလေကြောင်းဆိုင်ရာဌာနအကြီးအကဲဗိုလ်ချုပ်ကြီးအမီရ်အလီဟဇာဒီရဲ့အဲ့ဒီလိုပြောဆိုချက်ကိုကိုးကားပြီးအဲ့ဒီတပ်ဖွဲ့ရဲ့အင်တာနက် website မှာဖော်ပြထားတာပါ။အီရန်နိုင်ငံမှာအသက်22နှစ်အရွယ်မာဆာအမီနီဆိုတဲ့အမျိုးသမီးငယ်ကိုခေါင်းစည်းမဝတ်ထားတဲ့အတွက်ဆိုပြီးဘာသာရေးရဲကဖမ်းဆီးထားစဉ်နိုဝင်ဘာလ16ရက်နေ့ကတည်ဆုံသွားခဲ့တဲ့ဖြစ်စဉ်ရဲ့နောက်ဆက်တွဲအဖြစ်နဲ့နိုင်ငံတော်ဝန်ဖြစ်ပေါ်ခဲ့တဲ့အမျိုးသမီးအခွင့်အရေးတောင်းဆိုဆန္ဒပြပွဲတွေကိုအာဏာပိုင်တွေကအင်အားသုံးဖြိုခွင်းခဲ့တာမှာအမှန်တကယ်တည်ဆုံသူအရေးအတွက်ဟာအခုအီရန်ဗိုလ်ချုပ်ကြီးပြောလာတဲ့အများကြီးပိုတယ်လို့အမေရိကန်အခြေစိုက်လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ဆန္ဒပြပွဲတွေစတင်ခဲ့တဲ့အချိန်ကစလို့ဆန္ဒပြသူ452ဦးနဲ့လူမျိုးရေးတပ်ဖွဲ့ဝင်60တည်ဆုံခဲ့ပြီးလူပေါင်း 18,000 ကျော်လဲဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ဆိုပါတယ်ဒီဆန္ဒပြပွဲတွေဟာလက်ရှိအုပ်ချုပ်ရေးအာဏာရရှိထားတဲ့ဘာသာရေးခေါင်းဆောင်တွေအာဏာရစေခဲ့တဲ့1989ခုနှစ်ဆန္ဒပြပွဲတွေနောက်ပိုင်းဘာသာရေးခေါင်းဆောင်တွေရဲ့အာဏာကိုချင်းချောက်လာတဲ့အကြီးမားဆုံးဆန္ဒပြပွဲလည်းဖြစ်ပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညလိုင်းတိုမီတာ25 kHz 11683ညလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်မြူသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ပြည်သူ့လွတ်တော်ဒူအိုကတာတာဝန်ယူခဲ့သူဦးထွန်းထွန်းဟိန်ကိုနိုင်ငံတော်တစ္ဆာဖောက်မှုရာသဇတ်ကြီးဥပဒေပုံမှန်122နှစ်ဆွဲချက်နဲ့အလုတ်ကျမ်းနဲ့ထောင်ဒဏ်အနှစ်20ချမှတ်လိုက်ပါတယ်။သူ့ကိုလာရှိုးထောင်တွင်တရားရုံးကနေအခုလိုအမိန့်ချလိုက်တာဖြစ်ပြီးအဲ့ဒီအမိန့်ကိုအယူခံဝင်ဖို့ရှိတယ်လို့မိသားစုနဲ့နှိစ္စသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့နှစ်က905ကာကြီးခါခွင်းနဲ့ထောင်ဒဏ်၄နှစ်ချမှတ်ထားတဲ့အတွက်အခုထောင်တန်း200ပေါင်းဦးထွန်းထွန်းဟင်ကိုထောင်ချတာတာ24နှစ်တိရှိပြီဖြစ်ပါတယ်လက်ရှိမှာရွေးကောက်ပွဲဆိုင်ရာပုံမှန်တစ်ခုနဲ့လဲစစ်ကောင်စီကထပ်မံတရားစွဲဆိုထားတာမို့ဒီအတွက်ဆက်လက်တရားရင်ဆိုင်ရဖို့ရှိပါတယ်အသက်83နှစ်အရွယ်ဦးထွန်းထွန်းဟင်ကိုစစ်အာဏာသိမ်းတဲ့2021ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာနေပြည်တော်မှာရှိတဲ့ပြည်သူ့လွတ်တော်ဒုဥက္ကဋ္ဌနေအိမ်မှာအကျယ်ကျုံးနဲ့ချခဲ့ပြီးတပတ်အကြာမှာရှမ်းပြည်နောင်ချိုကိုပြန်ခွင့်ပြုခဲ့ပါတယ်နောင်ချိုရောက်ပြီးတိတ်မကြခင်မှာပဲပြန်လည်ဖမ်းဆီးပြီးလာရှိုးအချင်းတောင်ကိုပို့ကပုံမှန်905ကာကြီးပုံမှန်905ခါကွေး122တို့နဲ့ရွေးကောက်ပွဲဥပဒေပုံမှန်တွေနဲ့တရားဆွဲဆိုခဲ့တာဖြစ်ပါတယ်တစ်ဆက်တည်းမှာပဲနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပေါ်ဆွဲဆိုထားတဲ့အမှုတွေကနောက်ဆုံးကြံနေတဲ့အာဂရီလိုက်စားမှု၅မှုကိုဒီကနေ့စစ်ဆေးကြားနာဖို့စီစဉ်ထားပေမဲ့လည်းလာရောက်ထွက်ဆိုဖို့တက်သေးတယ်မလာနိုင်တာကြောင့်အမှုစစ်ဆေးနိုင်ခဲ့ခြင်းမရှိပါဘူးခင်ဗျာ
ဒီလားဆော်ပိုင်းစစ်ကောင်စီကအစ်စ်ပြင်ဆင်ပြဋ္ဌာန်းလိုက်တဲ့အတင်းအဖွဲ့မပုံတင်ခြင်းဆိုင်ရာဥပဒေကြောင့်အရက်ဖက်လူမှုအဖွဲ့စီတင်တဲ့လူခွင့်ရေးလုပ်ငန်းတွေအပေါ်တက်ရောက်မှုတွေစိုးစိုးဝါးဝါးဖြစ်လာမှာအထူးဆိုရင်တဲ့အကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNOHCHR ကသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့အချိန်ကစလို့အာဏာသိမ်းမှုစန့်ကျင်သူတွေကိုဖမ်းဆီးအရေးယူတာ ချင်းချောက်နောက်ဆက်တာတွေအပါအဝင်မြန်မာစစ်တပ်ရဲ့လုပ်ရည်တွေကြောင့်အရက်ဖက်လူမှုအဖွဲ့တွေနှိမ်နှင်းခံရပြီးဖြစ်သလိုအခုနောက်ထပ်ဥပဒေသစ်ကြောင့်လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုပါအကြီးအကျယ်နှိမ်နှင်းရကြနိုင်တယ်လို့ UNOHCHR ရဲ့မြန်မာနိုင်ငံဆိုင်ရာဌာနအဖွဲ့အကြီးအကဲ James Rothever ကပြောပါတယ်နိုင်ငံတော်လက်နက်ကိုင်ပဋိပက္ခတွေတိုက်ပွဲတွေရှိနေတဲ့အချိန်စစ်ကောင်စီရဲ့အခုလိုဆုံးဖြတ်ဆောင်ရွက်ချက်တွေဟာလူသားချင်းစာနာမှုအကူအညီအကြီးအကျယ်လိုအပ်နေတဲ့ပြည်ပကဒေသတွေကအိုးအိမ်ဆွန့်ခွာထွက်ပြေးနေကြသူတိရတမ၄တန်းလောက်အပြင်နောက်ထပ်တန်းနဲ့ချီတဲ့အကူအညီလိုအပ်နေသူတွေအတွက်စာနာမှုအကူအညီတွေမပေးနိုင်လောက်အောင်တင်းကြပ်ကန့်တတ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာ UNOHCHR ရုံးကမနေ့နိုဝင်ဘာလ28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးနဲ့ဆီယနာသိမ့်မှုနောက်ပိုင်းနိုင်ငံရေးနဲ့လူမှုစီးပွားရေးအကြတဲ့တွေကြောင့်လူသားဘေးဒုက္ခပြဿနာပိုဆိုးလာနိုင်တယ်ဆိုတာကိုလည်းကုလသမဂ္ဂကအစောပိုင်းကတည်းကသတိပေးလာနေတာပါလက်ရှိမြန်မာနိုင်ငံအတွင်းစစ်ဘေးဒုက္ခတွေအပါအဝင်အကူအညီလိုအပ်နေသူတွေကိုကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေပြည်တွင်းပြည်ပက NGO တွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လူမှုအသင်းအဖွဲ့တွေကအဓိကကူညီထောက်ပံ့ပေးနေကြရတာမှာဒီလိုအဖွဲ့တွေရဲ့လုပ်ငန်းတွေရည်တည်ရေးစိန်ခေါ်မှုတွေဖြစ်လာနိုင်တဲ့ကန့်သက်တဲ့ဥပဒေတွေကိုစစ်ကောင်စီကပြီးခဲ့တဲ့အောက်တိုဘာလတုန်းကပြထမ်းလိုက်တာဖြစ်ပါတယ်ခင်ဗျာ
ပိုလီယိုကင်းစင်ပြီလို့ကြေညာထားခဲ့တဲ့အင်ဒိုနီးရှားနိုင်ငံမှာရှေးရိုးဇွဲအာချေးပြည်နယ်အတွင်းပိုလီယိုကူးစက်သူကလေးငယ်၄ယောက်တွေ့ရှိခဲ့တာကြောင့်ကာကွယ်ဆေးပေးတဲ့လုပ်ငန်းတွေကိုတနင်္လာနေ့ကစပြီးလှုပ်ဆောင်နေပါတယ်အင်ဒိုနီးရှားမှာလွန်ခဲ့တဲ့10နှစ်လောက်ကတည်းကပိုလီယိုရောဂါကင်းစင်ပြီလို့ကြေညာခဲ့တာပါပြီးခဲ့တဲ့အောက်တိုဘာလတည်းတုန်းကအာချေးပြည်နယ်မှာအသက်9နှစ်အရွယ်ကလေးတူပိုလီယိုကြောင့်ခန္ဓာကိုယ်တစ်စိတ်တစ်ပိုင်းမလုံရှားနိုင်ဖြစ်ခဲ့ပါတယ်။အရင်နောက်ပိုင်းရောဂါကူးစက်သူ3ယောက်ထပ်တွေ့ခဲ့တာဖြစ်ပါတယ်။ပိုလီယိုကာကွယ်ဆေးရဲမှာအစ္စလာမစ်ဘာသာရေးရာတားမြစ်ထားတဲ့ဝက်သားနဲ့အရက်ပါဝင်နေဆိုတဲ့ကောလာဟာလာကြောင့်အထူးသဖြင့်တော့ရှေးဟိုးဆွဲယူဆရှိတဲ့ဒေသတွေမှာကာကွယ်ဆေးပေးဖို့အတွက်နှောင့်နှေးကြံ့ကြာခဲ့ပါတယ
်။အခုနှစ်အင်ဂျီရောခရစ်စမတ်အလားစင်နာမှာအလားရက်တွေအတွင်းနဲ့တနစ်တာကာလပတ်လုံးအမေရိကန်တွေကိုစီးလုံးညင်ညွတ်စေတဲ့အကြောင်းအရာတွေကိုကိုစားပြုဖော်ပြသွားမယ်လို့အင်ဂျူရောကပြောပါတယ်။အမေရိကန်ပြည်ထောင်စုတည်ထောင်ခဲ့တာနဲ့ပတ်သက်တဲ့အချက်အလက်တွေကနေသမရဂရောဂျီလ်ဗိုက်တန်ကဒီစိတ်ကူးကိုရခဲ့တာဖြစ်တယ်လို့အင်ဂျူရောကပြောပါတယ်။ဒီနေ့အင်ဂျူရောခရစ်စမတ်ရိုးရာဂျင်းနံပါတဲ့ကူကီမုံနေတဲ့လွတ်လပ်ရေးကြေညာစာတမ်းလက်မှတ်ရေးထိုးခဲ့ကြတဲ့ဖလာဒယ်ဖီးယားပြည်နယ်လွတ်လပ်ရေးခမပုံတူတရားကူကီမုံလည်းပါဝင်ပါတယ်ခရစ်စမတ်အလားစင်တဲ့အထဲဒီနေ့အစ်စ်ပါဝင်လာတာကဂျူးလူမျိုးတွေဘာသာရေးအထိတ်မှမိပူဇော်လေးရှိတဲ့တစ်သားမိတိုင်းတစ်ခုဖြစ်ပါတယ်ဒီမိထွန်းနိုင်ကိုအင်ဂျူဒေါ်လက်သမားတွေကဆက်လုပ်ပေးတာဖြစ်ပြီးအင်ဂျူဒေါ်ပြမခမဆောင်မှာထားရှိပါတယ်စေတနာဝန်ထမ်းတွေနဲ့အလားစင်ထားတဲ့အင်ဂျူဒေါ်ခရစ်စမတ်ပြင်အစဉ်တွေကိုသမရဂရောဂျီးလ်ဘိုက်တန်ကတရားဝင်ဖွင့်ပွဲအခမ်းအနားမပြုလုပ်ခင်တနင်္လာနေ့မှာသတင်းတောက်တွေကိုဖိတ်ခေါ်ပြသခဲ့ပါတယ်ခင်ဗျာနောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုစုံမှုကျော်နဲ့ကျွန်တော်အတူတင်ပြပေးခဲ့တာပါခင်ဗျာ VO American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရလာပြီးမို့မန္တလေးနဲ့စကိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေတွေကိုမတင်ပြခင်ပထမဆုံးရခိုင်ပြည်နယ်ကရဲကြေးအုပ်ချုပ်ရေးမှုတွေရာထူးကနှုတ်ထက်နေတဲ့အကြောင်းကိုတင်ပြပေးပါမယ်ရခိုင်မြောက်ပိုင်းပုံနှကျုံမြို့နယ်ကစစ်ကောင်စီခန့်ရကြေးအုတ်ချွေရည်မှု80ကျော်တာဝန်ကနှုတ်ထွက်စာတင်ထားတယ်လို့အုတ်ချွေရည်မှုတွေကပြောပါတယ်ပုံနှကျွမြို့နယ်စင်အင်းကြီးကျေးရွာမှာကျေးရွာသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတဲ့အတွက်ကျေးရွာလုံခြုံရေးအကာအကွယ်မပေးနိုင်တဲ့အပြင်သူတို့ကိုယ်တိုင်ရဲ့လုံခြုံရေးကိုလည်းစိုးရိမ်တာကြောင့်အခုလိုနှုတ်ထွက်စာတင်ရတာဖြစ်တယ်လို့အုတ်ချွေရည်မှုတူကပြောပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုစံကျော်ကတင်ပြပေးမှာပါခင်ဗျာ
အေးအေးရခိုင်တက်နယ်မြမစစ်ကောင်စီကြားအပြစ်ရဆဲမှုမဖြစ်ခင်လေးမှာပဲပုံနှကျုံမျိုးနဲ့စင်အင်းကြီးကျေးရွာမှာကျေးရွာသားတွေအစုအပြုံလိုက်တပ်ဖြတ်ခံရတဲ့အဖြစ်ကြုံခဲ့ရတာပါ။နိုဝင်ဘာလ17ရက်နေ့ကစင်အင်းကြီးကျေးရွာအနီးမှာတိုက်ပွဲဖြစ်ပြီးစင်အင်းကြီးကျေးရွာတွေကိုစစ်ကောင်စီတပ်ကညာဘက်ဝင်ရောက်ခဲ့ပါတယ်။နောက်နေ့မနေ့ပိုင်းမှာတော့ကျေးရွာသား12ဦးရဲ့ရုပ်လောင်းတွေကိုဒေသခံတွေတွေ့ခဲ့ကြရပါတယ်။ဒီလိုမျိုးအခြေအနေတွေကြောင့်ကျေးရွာသားတွေကိုအကာအကွယ်မပေးနိုင်တယ်လို့သူတို့ကိုယ်တိုင်ရဲ့လုံခြုံရေးကိုပါစိတ်မချတာကြောင့်တာဝန်ကနေနှုတ်ထွက်တာဖြစ်တယ်လို့ရက်ကြီးအုပ်ချုပ်မှုတူက VOE ကိုပြောပါတယ်။
အခုအရှင်မတရားလုံးနေဆိုတော့ကျွန်တော်ကလုံးဝဟိုဟာအတိတ်ပြမရှိဘူးပေါ့ကျွန်တော်တို့လောက်ရတယ်ဆိုတာဒီအုပ်ချုပ်မှုလုပ်တယ်ဆိုတာက ဒီကျွန်တော်တို့ပြည်သူတွေကိုကျွန်တော်တို့ကလုံအောင်နဲ့ကာကွယ်မပေးနိုင်ဘူးပြီးတော့ဒီကျွန်တော်ကြည်ပါလုံရှုံမှုပြည်သူတွေကိုမပြောနဲ့ကျွန်တော်တို့ကိုယ်တွေကကျွန်တော်တို့ကိုယ်တွေကလုံရှုံမှုမရှိဘူးဒီစစ်ကောင်စီကလာတယ်ဆိုရင်ကျွန်တော်တို့ကအကုန်လုံးထွက်ပြေးရတယ်ကျွန်တော်တို့အာကျွန်တော်တို့ကြည်ရော်တွေကိုလာတယ်ဆိုရင်သူတို့ကအကြောက်ကြမှုတွေပါလည်းမရှိဘူးအာလုံရှင်တယ်လို့လုံတာတွေပေါ့ဒီစင်းကြီးကြည်ရော်မှာဆိုရင်လည်းအကုန်လုံးပေါ့အစူလိုက်ပုံလားတက်ခံရတယ်အဲ့ဒီကိစ္စနဲ့ပြသက်ပြီးကျွန်တော်တို့ကရှေးကိုဆဲရင်လည်းဆက်တော့လို့အဆင်မပြေဘူးဒါကြောင့်ဒီကနှုတ်တက်တာဖြစ်ပါတယ်
ပေါ်နေကြုံမြို့နယ်မှာစစ်ကောင်စီခန့်ရက်ကြီးအုပ်ချုပ်ရေးမှု95ဦးထိရှိပြီးလက်ရှိအချိန်ထိနှုတ်ထွက်စာတင်သားသူ80ကျော်အထိရှိနေတယ်လို့လည်းအုပ်ချုပ်မှုတွေကပြောပါတယ်။အုပ်ချုပ်မှုတွေဟာမြို့နယ်အုပ်ချုပ်ရေးမှုရုံးမှနှုတ်ထွက်စာတင်သားကြတာဖြစ်ပြီးတပ်ဆိုင်ရာတာဝန်ရှိသူတွေဘက်ကဘာမှတုံ့ပြန်ပြောဆိုတာမရှိသေးဘူးလို့နှုတ်ထွက်စာတင်သားတဲ့အုပ်ချုပ်မှုကပြောပါတယ်။
အော်နှုတ်တက်တာကတော့ဟာစာတင်ထားတာပဲရှိပါသေးတယ်လောလောဆယ်ကနှုတ်တက်တယ်နှုတ်ထွက်တယ်ဟာအပြိပိုင်ကိုတဘောနဲ့ကိုအပြိပိုင်နှုတ်ထွက်တယ်အဲ့လိုတော့ပြောတော့ပြောကြတာပဲဒါပေမဲ့ဒီအဲ့ဒီအစိုးရဘက်ကတော့ဘာမှတုံ့ပြန်မှုတော့ဘာမှမရှိသေးပါဘူးနှုတ်ထွက်ရမပေးဘူးဆိုရင်လည်းကျွန်တော်တို့ကတော့အဲ့ဒီတိုက်အခုဘာမှမလုပ်ပေးနဲ့တော့နေတော့နေရမှာပဲ
ရခိုင်ပြည်နယ်မှာရှိတဲ့အုပ်ချုပ်မှုတွေဟာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေနှစ်ဖက်စလုံးနဲ့အဆင်ပြေအောင်ဆက်ဆက်နေရတာဖြစ်တယ်လို့ပြဿနာတစ်ခုဖြစ်လာရင်ရက်ကြီးအုပ်ချုပ်မှုတွေအတွက်အာမခံချက်တစုံတရာမရှိဘူးလို့လည်းပြောပါတယ်
အော်ဒီကအုပ်ချုပ်မှုတရားစင်ကမှုကတော့အများကြီးပါပဲအများကြီးဆိုတော့ဟိုပါအဲ့ဒီတိုက်ပွဲနေဖြစ်တဲ့အချိန်မှာကျွန်တော်တို့ကနေပြီးတော့ကြားနေပေါ့ကြားနေဆိုတော့ဟိုဘက်ကလာရင်လည်းကျွန်တော်တို့ကဟိုဘက်ကဒီဆိုရအပြည့်တွေအော်ရင်ပြီးတော့အဆင်ပြေလုပ်ပေးရတယ်ဒီဘက်ကဆိုရင်လည်းအဆင်ပြေလုပ်ပေးရတယ်အဲ့ဒီဒီကတော့အခက်အခဲပပေါ့ဆုံးရှိရပေါ့ကျွန်တော်တို့ကြားထဲမှာ
စီရင်တင်မာနေတဲ့ရခိုင်ပြည်နယ်မှာနှစ်လအတွင်းရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့ရက်ကြီးအုပ်ချုပ်မှုတွေအပါအဝင်ရခိုင်ဒေသခံ300ကျော်ကိုစစ်ကောင်စီဘက်ကဖမ်းဆီးခဲ့ပြီးအဲ့ဒီတဲက100ကျော်လောက်သာပြန်လွှတ်ပေးသေးတယ်လို့အေအေဘက်ကပြောဆိုထားပါတယ်လက်ရှိမှာတော့စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားလူသားချင်းစာနာထောက်ထားတဲ့အနေနဲ့နှုတ်ကပတိနဲ့အပြစ်ရထားကြပါတယ်ခင်ဗျာ
ကိုဆန်ချတင်ပြပေးခဲ့တာပါခင်ဗျာဗီအိုအမေရိကန်တန်ကအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးမန္တလေးနဲ့စကိုင်းတိုင်းအတွင်းကတိုက်ပွဲအခြေအနေတွေကိုပြောပြချင်ပါတယ်။မန္တလေးတိုင်းမြင်းကြံမြို့နယ်ထိမ်ပန်းရွာမှာတပ်ဆွဲထားတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနှစ်ဖက်အပြန်အလှန်ပစ်ခတ်မှုမှာအရသာတချို့ထိခိုက်မှုရှိခဲ့ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်ကကျေးရွာတွေမှာတော့မြန်မာစစ်ကောင်စီတပ်ရဲ့17ရက်တာနယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းအရသာနေအိမ်900ကျော်မိလောင်ပြီးအရသာ73ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးနဲ့စကိုင်းတိုင်းအတွင်းကစစ်မဲ့အခြေအနေရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါပါခင်ဗျာ။
မန္တလေးတိုင်းမြင်းကြံမြို့နယ်ထိမ်ပန်းရွာစာတင်ကျောင်းမှာတက်ဆွဲထားတဲ့မြန်မာစစ်ကောင်စီတပ်ကိုနိုဝင်ဘာ28ရက်ညနေပိုင်းမှာဒေသခံကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတနာီကြာနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့ပါတယ်။ပစ်ခတ်မှုကြောင့်ဒေသခံကျေးရွာသားတွေထွက်ပြေးတိမ်းရှောင်ကြရတယ်လို့အရသာ3ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံရွာသား2ဦးကအခုလိုပြောပါတယ်။ည
နေ4နာရီလောက်ရွာထိပ်မှာစာတင်ကျောင်းရှိတယ်အဲ့မှာစာရင်းကြောင်းထဲမှာစူပြက်ကိုပြက်ပေါ်တနအိခွဲလောက်ကြာတယ်။လူကြီးပြင်းနေရတာဆိုရင်ကလေးလူကြီးအကုန်ပြရတာဆိုရွာထဲမှာတယောက်မှမကြံတော့ထိန်မှန်းရွာရဲ့အတောင်ဘက်ကရွာကြီးကလည်းအဲ့လိုပဲပြင်းနေရပေါ့တိုးတွေတွေမှာထွက်ပြီးတော့ရှောင်းနေရတာပေါ့။ဒဏ်ရာကတော့၃ယောက်ပဲသူတို့ပြစ်လိုက်လို့ပေါ့နော်။၂ယောက်ကခုရရှိမင်းကျန်ဆေးရုံမှာလို့ပြောတယ်လက်နက်ကြီးထိလို့ပေါ့နော်။
လက်ရှိအချိန်မှာမြန်မာစစ်တပ်ဟာတပ်အင်အားထပ်ဖြည့်ပြီးထိမ်ပန်းရွာထဲမှာဆက်တက်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။နိုဝင်ဘာ10ရက်ကလည်းမြင်းကြံမြို့ပြားချေးရွာမှာတက်ဆွဲထားတဲ့မြန်မာစစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခတ်ခဲ့ပြီးနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့ပါသေးတယ်။ဒါကမန္တလေးတိုင်းကအခြေအနေပါ။စကိုင်းတိုင်းခင်ဦးမြို့နယ်မှာဆိုရင်လည်းနိုဝင်ဘာ18ရက်ကနေနိုဝင်ဘာ28တနင်္လာနေ့အထိမြန်မာစစ်တပ်နေမြင့်ရှင်းလင်းမှုတွေအတွင်ကျေးရွာ12ရွာကနေအိမ်900ကျော်မီးလောင်ဆုံးရှုံးခဲ့ပြီးအရက်သား73ဦးအထိသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်နေအိမ်တွေမီးရှို့ခံပြီးတော့အရက်သားတွေသေဆုံးတာနဲ့ပတ်သက်လို့ခင်ဦးဒေသခံကာဝေးတပ်ဖွဲ့ကတာဝန်ရှိသူတူကသူတို့ကောက်ယူထားတဲ့စာရင်းတွေအရအခုလိုပြောပါတယ
်ကျေးရွာပေါင်း12ရွာအဲအိမ်ဒီပေါင်းကတော့ကျွန်တော်တို့980နဲ့မှ9လုံးပေါ့အဲကျွန်တော်တို့ဖန်စီတက်ရခံရတဲ့ဒါရဲဘော်ကတော့10ဦးရှိတယ်ဒါပြည်သူကတော့12ဦးဒီစနအူအပြင်နောက်ထပ်စိတ်ကျမ်းမာရေးမကောင်းတဲ့သူအမျိုးသားတူပေါ့အားလုံးပေါင်း20နဲ့မှ3ဦးရှိတယ်ပေါ့ညောပြော်ပေါင်းကဒါကျွန်တော်တို့ဒီ20ကျော်30ကျွန်းကျင်ထိကိုဖြစ်ပြီးအတိတ်ဆောင်ကြားရဖြစ်တဲ့အတွက်ဒီ10ရက်တာအတွင်းမှာဆိုရင်ကျွန်တော်တို့စေဘေးရှောင်ဦးကြီးပေါင်း10000 2000ကျွန်းကျင်ထိရှိခဲ့တယ်ပေါ့စက်နေရွာကမိရှုခံရတာဖြစ်တဲ့အတွက်အိမ်ပြန်ရောက်တဲ့အခါမှာဝိတ္တထေကိုတခုနဲ့နေကြစားကြမရှိဖြစ်နေတယ်ပေါ့
တိဆုံးတဲ့ရသား73ဦးထဲမှာအသက်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်ပြီးအများစုဟာလက်နက်ကြီးထိမှန်တာတွေအပြင်နေအိမ်တွေထဲမီးလောင်ပြီးတော့တိဆုံးခဲ့တာပါဒီချက်လက်တွေဟာဒေသခံကာကွယ်ရေးတွေဘက်ကကောက်ယူထားတဲ့စာရင်းတွေပါဒ ဒီစီးရီနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးပါဘူးစစ်ကောင်စီပြန်ကြားရေးထုတ်ပြန်ချက်တွေထဲမှာတော့သခိုင်းတိုင်းအတွင်းကျေးရွာနေတချို့ကို KIA နဲ့ PDF တွေကမိရှုဖျက်ဆီးမှုတွေလုပ်တာရှိတယ်လို့တံပြန်ဆွဆွဲထားပါတယ်စစ်ကောင်စီရဲ့နေမည်ရှင်းလင်းမှုလို့ရမှာတော့ကက်သလစ်ဂိုင်းချုပ်ကာဒီနယ်ချားလ်စ်မောင်ဘူမွေးဖွားရာဇာတိဖြစ်တဲ့မုံလှကျေးရွာလဲပါဝင်ခဲ့ပြီးမုံလှကျေးရွာကိုမြန်မာစစ်တပ်ကဝေဟင်ကောမြေပြင်ကပါပြစ်ခတ်ခဲ့တယ်လို့သိရပါတယ်။လေကြောင်းပြစ်ခတ်မှုကြောင့်နေအိမ်တွေမီးလောင်ခဲ့တဲ့အပြင်ကာဒီနယ်လူဒန်းထားတဲ့ရွာအထက်တန်းကျောင်းပါမီးလောင်ပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
။ကိုအောင်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ခင်ပြင်းနယ်အတွင်းကတိုက်ပွဲအခြေအနေကိုပြောပြချင်ပါတယ်။ပြီးခဲ့တဲ့မေလကလက်လွတ်ခဲ့ရတဲ့ခင်ပြင်းနယ် KNU တပ်မဟာ6ထင်းချုပ်ရွာဒူပလာယာခရိုင်ကတေဘောဘုတ်စခန်းနေရာကိုဒီရပိုင်းပြန်လည်ထိန်းချုပ်လိုက်တဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားသလိုတေဘောဘုတ်နဲ့အနီးတဝိုက်ကျေးရွာတွေကနေစစ်ဘေးရှောင်နေသူတွေနေရပြန်လာကြဖို့ပြောဆိုထားပါတယ်။ဒါပေမဲ့နေရပြန်သူအ ਨੇ အကျင့်သာရှိပြီးအများစုကတော့တင်ငြိမ်မှုမရှိသေးတဲ့အတွက်မပြန်ရဲကြဘူးလို့ပြောပါတယ်။ကင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မှအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့တေဘောဘိုးဝလီကြောက်ခက်ဖလူးစားတဲ့နေရာဒေသတွေကိုစစ်ကောင်စီဘက်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့တယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနောက်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေတဲ့ပြည်သူတွေကိုနေရပြန်နေဖို့စစ်ကောင်စီဘက်ကပြောဆိုခဲ့တယ်ဆိုပြီးစစ်ဘေးရှောင်ပြည်သူတွေကိုအခုညီပေးနေသူတဦးကပြောပြပါတယ်
။ဟုတ်ကဲ့တေဘောဘိုးမှာရှိနေဖလူးမှာရှိနေအဲ့လိုစကန်ချတာဟုတ်ကဲ့ဟုတ်ကဲ့တဘောဘူးမှာစကန်ပြန်ချအဲတဘောဘူးရွာသားတွေရွာဒီမှာပြန်ပြီးတော့လာရောက်နေထိုင်နိုင်ပြီဖြစ်ကြောင်းရွာသားတွေခေါ်ပြောတော့ဗျာနောက်တစ်ခါအဲဒီနေရတော့ဟလာအင်ဂျင်နီယာတိုက်တာမဟုတ်ပါဘူးဒီဒီရဲ့ပေါ့ရဲဘော်ဒီအဲဒီကဘော်ဒီတစ်ခွေကြီးတိုက်တာပါလို့ဒါတော့သူတို့စီဝေးရပြောကြတာပြောတာပါလေရွာသားတွေရဲ့အလို့ပြောဟလာဒီနေ့ဒီနေ့ဒီအုံးမလာကြွားကြီးလာရေးအတွက်အနောက်ချက်ပြီးမှလာမပြီးပါဘူးဆူလာတော့ပြောတော့ပြောတယ်ပေါ့ဗျာ
ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ကတေဘောဘိုးနဲ့ဗလဲတိုကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ KNL ကရင်အမျိုးသားလွတ်မြောက်ရေးတပ် KNDO ကရင်အမျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာမေလ18ရက်နေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပြီးကရင်အမျိုးသားအစည်းအရုံးပူးပေါင်းတပ်တွေကမေလ17ရက်နေ့မှာတေဘောဘိုးစခန်းကိုသိမ်းယူခဲ့ပါတယ်အခုအခါမှာတော့တေဘောဘိုးစခန်းကိုစစ်ကောင်စီတပ်တွေကပြန်လည်ထိန်းချုပ်ခဲ့တယ်လို့ KNU PDF ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့ပျောက်ကြားနည်းနဲ့ပဲတိုက်နေတာကြောင့်ဗျူဟာအရလက်တလောဆုတ်ခွာပေးတာဖြစ်တယ်လို့လည်းဆိုပါတယ်ဒေသခံတွေကတော့အဲ့ဒီဒေသမှာတည်ငြိမ်မှုရှိမရှိဘယ်သူမှအာမမခံနိုင်တာကြောင့်မပြန်ရဲကြဘူးလို့လည်းဆိုပါတယ
်စစ်ပေးဆောင်နေထားတော့ကိုယ့်ရဲ့ကိုဒီသားမှာငြင်းငြင်းချမ်းချမ်းနဲ့လောက်ကန်ဆတ်တော့ဘူးလေပြန်နေတဲ့အနေအထားတော့တော်တော်များများကြည့်ရတယ်သူတို့လည်းငြင်းငြင်းဒီသားတွေကမငြင်းချမ်းတော့သူတို့မှမပြန်နိုင်ကြဘူးပေါ့ကလေးတွေစာပင်ကျောင်းတွေကျောင်းတွေလည်းမပြေရတချို့ဆိုလည်းထိုင်းနယ်သက်ဒီမှာထိုင်းလုံငန်းရှင်တွေရဲ့ကျောင်းရင်းကျောင်းတော်တွေကမှအလုံးလုံးကန်နေအဆင်ပြေလို့နေကြရတာဆိုတော့လေကျမကြီးလည်းမပြေဘူးစာစားတော့နေတယ်အဲ့မပြေဘူးနောက်တစ်ခါအိမ်မှာရှိတဲ့ဟာတွေကလည်းအနေနဲ့အပြောက်ချတွေကဖြစ်နေတော့ပြန်ကျင်ကြတာပေါ့သူတို့လည်းပြန်ဖို့ကတင့်တော်တဲ့ကာလမဟုတ်ဘူးဆိုတော့သူတို့လည်းဒီတော့မပြန်ရဲကြဘူးပေါ့တချို့စိုက်ယူထားတဲ့တောင်သူတွေကတော့မဖြစ်မနေပေါ့နိအဲတော့ရောက်ဆိုပြီးနိုင်နေရေးသိမ်းမှုဆိုရဲအနေထားနဲ့ကြံချတဲ့အချို့အဝတ်တော့ရှိကြပါတယ
်။ကရင်ပြည်နယ်မြောက်ရီမြို့တောင်ပိုင်းကနှစ်ပေါင်း30ကျော်ကြာစစ်ကောင်စီတက်ဆွဲထားတဲ့တေဘောဘိုးစခန်းကို KNU ကရင်မျိုးသားအစည်းအရုံးပူးပေါင်းတက်တွေကမေလ17ရက်နေ့မှာသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကတက်ချက်ကြီးအဆင့်တာဝန်ရှိသူအပါအဝင်စစ်သုံးပတ်တွေကိုလည်းဖမ်းမိခဲ့တယ်လို့စစ်လက်နက်အမြောက်များကိုလည်းသိမ်းဆည်းရမိခဲ့ပါတယ်။စစ်ကောင်စီရဲ့အရေးပါတဲ့စခန်းဖြစ်တဲ့တေဘောဘိုးစခန်းမကြရေးအတွက်စစ်ကောင်စီဘက်ကလည်းလေကြောင်းကနေအကြိမ်30လောက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အခု6လလောက်အကြာမှာတော့စစ်ကောင်စီဘက်ကနေအဲ့ဒီနေရာကိုပြန်လည်ထိန်းချုပ်နိုင်ခဲ့ပြီဆိုပြီးပြောဆိုခဲ့တာပါ။လက်တလောမှာတော့ဝလီတေဘောဘိုးဘလဲတိုစတဲ့ကျေးရွာတွေအနီးမှာတော့နေ့စဉ်နီးပါးနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ KNU တပ်မ6ထိန်းချုပ်ရာဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေတောင်းနဲ့ချီပြီးစစ်ဘေးဒုက္ခသည်တွေအဖြစ်ထွက်ပြေးတင်းရှောင်နေရတာဟာ17လကျော်ကြာပြီဖြစ်ပါတယ်ရှင်
။မအေးမှာတင်ပြပေးခဲ့တာပါခင်ဗျာ။ VOA American တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့စစ်ကောင်စီကဓာတုဘုံတွေအသုံးပြုနေတဲ့အကြောင်းပြောပြပါမယ်။လက်ရှိစစ်ရေးပဋိပက္ခမှာလူအများအများထိခိုက်ဒေဆုံးနိုင်တဲ့ ဘုံနဲ့လက်နဲ့ကြည့်တဲ့သုံးဆွဲလာတာဟာစိုးရင်စရာဖြစ်လာတယ်လို့စစ်မွေးဖြစ်ပွားနေတဲ့ဒေသတွေမှာနေထိုင်သူတို့ကပြောပါတယ်။အခုရပိုင်းတွင်မြန်မာစစ်တပ်ကလေကြောင်းကနေပစ်ချလိုက်တဲ့ဘုံစံတို့မှာမိခိုးငွေတွေထွက်လာပြီးဒါကိုရှူရှက်မိတဲ့ဒေသခံတို့လည်းမူးဝေအော့အန်တဲ့လက္ခဏာတွေခံစားကြရကြောင်းကင်းပြင်းတဲ့ဘက်ကဒေသခံတို့က VOA က VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကပြပို့လာတဲ့သတင်းကိုတော့ကိုဝင်းခမောင်ကပြောပြပေးမှာပါခင်ဗျာ
။ကရင်ပြည်နယ်တွင်မြန်မာစစ်တပ်ဘက်ကလေရင်နဲ့ကျဲချလိုက်တဲ့ဘုံစံတို့ဟာမီးခိုးငွေတွေထုတ်လွှတ်နေပြီးဒါကိုရှူရှိုက်မိသူတချို့မူးဝေတဲ့ရောဂါလက္ခဏာခံစားရတယ်လို့ကျင်းပြင်းတဲ့ကော့ဂရိတ်ဘက်ကဒေသခံတကူက VOA ကိုပြောပါတယ်
။ဘောလာနဲ့ချူခြင်းဘောဟာအစိတ်ဘောလာတော့မပြီးဘူးကျွန်တော်တို့ထူတာလည်းမကွဲသေးဘူး။ဘောအစီးပဲပေါင်လာတာကိုဘူးရတော့ကလည်းတော့ဆက်ဆက်ဆက်ဆက်လို့ရှိတယ်။အတူကကျွန်တော်တို့ပေါက်ဆွဲပြီးဂုံးစားရချက်လာမဟုတ်ဘူး။ပေါက်ဆွဲပြီးသွားလို့ရှိရင်တို့ကဒီလိုဂုံးစားလို့ဂုံးစားရတယ်လို့ပတိစားလို့အစားရချက်လာ။အဲအဲ့ဒီမှာအဲ့ဒီဟာဆက်တဲ့နေရာမှာအငွေ့တွေပါတယ်။ကောင်ငွေရတ်တည်ရဲ့လိုမျိုးခဲနေတယ်စလိန်ငွေထက်ဖြစ်တယ်ဗျာဖြစ်ဖြစ်လေးသူ့ငွေရအငွေရှိပြီးတော့အနံ့ထွက်နေတယ်အဲ့တော့ဘောရှူလိုက်ရင်ဟိုငူးတာလို့အိတ်ကျော်တာလို့အဲ့လိုဖြစ
်စစ်တပ်ဟာလက်နက်ကင်အဖွဲ့တွေနဲ့တိုက်ခိုက်ရမှာဘလို့ဘုံမျိုးစားတွေတုံးနေလဲဆိုတာတေချာမသိရပေမဲ့အရင်ကတော့တိုင်းရင်းသားဒေသတချို့မှာဓာတုဘုံအမျိုးအစားတချို့ကိုအသုံးပြုခဲ့တယ်ဆိုတဲ့နိုင်ငံတကာအစိုးရခန့်သားတချို့ထောက်ထားတချို့လည်းရှိနေပါတယ်ကရင်ကယားနဲ့စကိုင်းတိုင်းမှာနိုင်ငံကတားမြစ်ထားတဲ့လက်နက်မျိုးတွေတုံးဆွဲလာတာကလည်းအရက်သားတွေအတွက်စိုးရိမ်စရာဖြစ်လာပါတယ်။ဒီဒေတာမှာအခုရပိုင်းတွင်မြေမြုံပိုင်းတွေကြောင့်အရက်သားတေဆုံမှုတွေလည်းဆက်တိုက်ရှိနေတာပါ။စကိုင်းတိုင်းရင်းမာပင်မြို့နယ်ကဒေတာကန်တူကအခုလိုပြောပါတယ
်။အခုကကာကွယ်ရေးတပ်ဖွဲ့တွေနဲ့ပေါ့နော်ဒီဖြစ်တဲ့တိုက်ပွဲဖြစ်တဲ့နေရာမှာကဘာကတားမြစ်ထားတဲ့ဒီစီပံတို့ပေါ့နော်စီပံတို့ဘုံစံတို့ဒါအရမ်းမျိုးတွေနဲ့တိုက်ခတ်တိုက်ခိုက်တာတွေလုပ်ခဲ့တာတွေရှိပါတယ်။နော်နောက်တစ်ခုဒီကျွန်တော်တို့ကဘာကကွန်မြူအထားရပေါ့နော်ဒီလက်နက်ကြီးပေါ့နော်ဟိုကိစ္စတက်ခိုက်တာရှိပါလားဒီကတော့ဗျာတို့ဒီစစ်ကောင်စီကတိရစမှုကိုပြန်ပြန်ပြန်ရှိုးဖောက်တာနော်အဲ့လိုအဲ့လိုလုပ်နေတာ
မြန်မာနိုင်ငံဟာစီအေပရိပခအတွင်းရက်သားတွေထိခိုက်ဒေဆုံးမှုတားဆီးရမယ်ဂျနီဖာကွန်ဗင်းရှင်းသဘောတူစာချုပ်ကိုလည်းလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပါတယ်ဒါပေမဲ့လည်းမြေမြုံမိုင်းတွေတွင်တွင်ကြဲကြဲတုံးနေတာကြောင့်စစ်ရာဇဝတ်မှုမြောက်တယ်လို့ HRW နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကအခုနှစ်ဇူလိုင်လကထုတ်ပြန်ပြောဆိုခဲ့ပါတယ်
ကိုဝင်ကမောင်တင်ပြပေးကြတာပါခင်ဗျာ VOA American တန်ကအင်္ဂါညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ VOA ပုံပြရုပ်တံအစီအစဉ်ကိုတင်ပြပေးပါမယ်ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲကိုကမ္ဘာတစ်လွှားကစိတ်ဝင်စားစောင့်ကြည့်နေကြပြီးဘောလုံးအသင်းတွေလည်းအကျိတ်နဲ့ရှင်ပြန်နေကြပါတယ်ဘောလုံးပွဲမှာလည်းလူသားဒိုင်လူကြီးတွေအပြင်နည်းပညာအထောက်အကူနဲ့ပါဘောလုံးစီးမြင့်တွေကိုတိတိကျကျလိုက်နာဆုံးဖြတ်နိုင်ဖို့လှုပ်ဆောင်နေကြတာပါအခုဘောလုံးပွဲတွေမှာကြားနေရတဲ့ VAR နည်းပညာထောက်ကူဒိုင်စနစ်ဆိုတာဘာပါလဲ AFV သတင်းဆောင်ပါကိုအခြေခံပြီးမအေးတနာကျော်ကတင်ပြပေးထားပါတယ်ခင်ဗျာ
ချန်ပီယံလိဘောလုံးကွင်းတွေမှာစတင်အသုံးပြုခဲ့ပြီးတော့အခု2022ကမ္ဘာဖလားဘောလုံးပွဲမှာတုံးနေတာကလူကျွန်ဘောဖြစ်မဖြစ်ဒိုင်သူကြီးတွေဆုံးဖြတ်ရမှာနည်းပညာအကူအညီနဲ့ပိုတိကျအောင်ဆန်းစစ်မှုဖြစ်ပါတယ်ဘောလုံးသမားနဲ့ဘောလုံးရဲ့လှုပ်ရှားမှုကိုလိုက်ကြည့်ပြီးတူပညံ့ရဲ့အစွမ်းနဲ့ offside လူကျွန်ဘောဖြစ်မဖြစ်တိုင်းသူကြီးကအဆုံးဖြတ်နိုင်ပါတယ်။ VAR video ထောက်ကူဒိုင်းအဆုံးဖြတ်စနစ်ကို2018 FIFA ကမ္ဘာဖလားမှာလည်းတုံးခဲ့ပြီးတော့နောက်ဆုံးဆုံးဖြတ်ချက်ကိုတော့တိုင်းသူကြီးတွေချတာပါ။ VAR နည်းပညာအကူအညီကိုအခြေအနေ၄မျိုးမှာတုံးပါတယ်။ဂိုးဝင်မဝင်၊ penalty သို့မဟုတ်အနီးကပ်ပေးရင် penalty ပေးမပေးဆုံးဖြတ်ရတယ်မှာတုံးပါတယ်။ထိခိုက်မှုဖြင့်နည်းပညာထောက်ကူတိုင်း VAR တိုင်းကိုကွင်းလေတိုင်းသူကြီးကလှမ်းပြီးဒါမှမဟုတ်ရင်လည်း VAR တိုင်းကငကြက်ကနေတိုင်းသူကြီးကိုလှမ်းပြောပြီးတော့ဗီဒီယိုပြန်ကြည့်အဆုံးဖြတ်လုပ်ဖို့ပြောပါရင် VAR တိုင်းကကန်ထားတဲ့ဗီဒီယိုကိုပြန်ကြည့်ပြီးဘလို့အနေထားဖြစ်သွားလဲဆိုတာတိုင်းကိုလှမ်းပြန်ပြောပါရင်ကွင်းထဲကတိုင်းသူကြီးကိုယ်တိုင်လည်းကွင်းဘေးမှာဗီဒီယိုကိုပြန်ကြည့်လို့ရပါတယ်နောက်ဆုံးဆုံးဖြတ်ချက်ကတော့တိုင်းသူကြီးစီကပဲလာတာပါ2014ကစပြီးတော့ GLT ဂိုးစီးနည်းပညာကိုသုံးပြီးတော့ဂိုးဝင်မဝင်တိုင်းတွေကအဆုံးဖြတ်နိုင်ပါတယ်။ဒီနည်းပညာကတော့ဂိုးတိုင်းသားမှာဘောလုံးအရွေကိုကင်မရာကလိုက်ဆောင်ကြည့်ပြီးတော့မှတ်တမ်းတင်နေရပါ။ဘောလုံးကဂိုးစီးကိုအပြေးဝဝင်မဝင်ဆိုတာကိုတုံ့ခါမှုသုံးပြီးတော့ဒိုင်းသူကြီးရဲ့နိုင်မှာလှမ်းအချက်ပေးတာဖြစ်ပါတယ်။
တော်ရရှိတဲ့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့အတန်လွင့်အစီအစဉ်တွေကိုတော်ရရှိတို့အနေနဲ့ဓာတ်ရိုက်နားဆင်ကြည့်ရှုလို့ကြရဆိုရင်တော့ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ website စာမျက်နှာအပြင် Facebook နဲ့ YouTube စတဲ့လူမှုကွန်ရက်တွေကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာမကြာခင်တင်ဆက်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာလူမှုကွန်ရက်တွေပေါ်မှာလူကြည့်များတဲ့တမိနစ်စာသတင်းတိုးတိုးထော်ထားတွေနဲ့မညညိုလင်းစီစဉ်တင်ဆက်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုနားဆင်ကြပါမယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဂျောင်းလို့ရယူပါ
တော်ရရှိတော့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာလူမှုကွန်ရက်ပေါ်ဒီမှာလူကြည့်များတဲ့တမင်းနစ်စာသတင်းတိုတွေနဲ့မညညိုလင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုတင်ပြပေးသွားဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ခင်တော့အခုအရင်ဆုံးစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုဆန့်ကျင်ဆန္ဒပြနေကြတဲ့အခြေအနေကိုပြောပြပေးချင်ပါတယ်လာမယ့်နှစ် 2023 ခုနှစ်မှာကျင်းပဖို့မှန်းထားတဲ့စစ်ကောင်စီရွေးကောက်ပွဲကိုဆန့်ကျင်ပြီးစကိုင်းတိုင်းတွင်မြို့နယ်တချို့မှာဆန္ဒပြပွဲတွေရှိနေပါတယ်စစ်ကောင်စီလုပ်တဲ့နိုင်ငံရေးမှာပူးပေါင်းပတ်သက်မှုမလုပ်ကြဖို့ရည်ရွယ်ပြီးလုပ်တာလို့ဆန္ဒပြပွဲဥဆောင်သူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါပါခင်ဗျာ
မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနှစ်နှစ်ပြည့်တဲ့နောက်ပိုင်းစစ်ကောင်စီကနေပြုလုပ်မဲ့ရွေးကောက်ပွဲကိုပြည်သူတွေအနေနဲ့ပူးပေါင်းပါဝင်တာတွေမလုပ်ဖို့နဲ့အသိအမှတ်မပြုကြဖို့အတွက်ရည်ရွယ်တိုက်တွန်းတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်လို့စလင်းကြီးရင်းမပင်ရွာပေါင်းစုံတပိတ်ဦးဆောင်သူကိုလွမ်းသူက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ရွေးကောက်ပွဲကျင်းပပြီးတော့မှသူကဒီရွေးကောက်ခံသမ္မတလုပ်ဖို့စူးစမ်းအားထုတ်နေပေါ့နော်အဲဒါကိုလေဟိုကျွန်တော်တို့လူလူဒီရလုံးကဒီလူမျိုးဒီစကားစကားလုံးမဲ့အဲမြည်တူတော့လုံငန်းစဉ်မြည်တူတော့နိုင်ငံရေးလမ်းစဉ်မှာကျွန်တော်တို့ပတ်သက်စရာပူပေါင်းစရာအကြောင်းမရှိဘူးအဲအဲ့တော့မှအဓိကအရေးကြီးဆုံးကတော့စစ်ကောင်စီကိုနိုင်ငံရေးရထွက်ပေါက်ဖို့ပြီးဖို့ကအရေးကြီးဆုံးကဒီရွေးကောက်ပွဲကိုရရနီးလမ်းနဲ့ကျွန်တော်တို့ကမပတ်သက်ကြဘူးလူလူတွေကအတိအမှမပြုကြဘူးလောကမှာမပူပေါင်းကြဘူးဆိုတော့ဒီအတိတ်ပဲမျိုးနဲ့ကျွန်တော်တို့ကဒီတရားမဝင်အတူရောင်ရွေးကောက်ပွဲလူလူအားနဲ့တိုက်ဖြတ်ကြပါတော့အဲ့ဒါတာမျိုးကျွန်တော်တို့ကခြိတတ်တာဖြစ်တယ
်စစ်ကောင်စီကနေပြုလုပ်ကျင်းပမဲ့ရွေးကောက်ပွဲဆန့်ကျင်ဆန္ဒပြတာကိုကလေးမျိုးမှလည်းနိုဝင်ဘာလ28ရက်မနေ့တုန်းကစပြီးပြုလုပ်ခဲ့ကြပါတယ်ဒီစစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုဆန့်ကျင်ကြောင်းဆန္ဒပြနေတာကိုဒီထက်ပိုပြီးတော့အင်အားကောင်းကောင်းနဲ့အရှိန်မြင့်ပြီးတော့ပြုလုပ်သွားဖို့ရှိတယ်လို့ကလေးမျိုးတပိတ်ခေါင်းဆောင်ကိုဘိုက်ပူကပြောပါတယ
်စစ်အာဏာရှင်ရဲ့ဒီကျွန်တော်တို့သူ့ရဲ့ထောက်ပေါက်ပေါ်တော့သူ့နိုင်ငံရဲ့ထောက်ပေါက်လားရွေးကောက်ပွဲတစ်ခုပဲရှိတယ်အဲ့ဒီရွေးကောက်ပွဲကလည်းအဲ့အတူရောင်ရွေးကောက်ပွဲပဲဖြစ်တာပေါ့နော်အဲ့ဒါအလုံးတည်းရဲ့တိုင်းပဲပေါ့နော်အဲ့ဒါကိုကျွန်တော်တို့ကလေးတွေတက်ခံပြည်သူတည်ရလုံးနေတယ်အဲ့ဒီရွေးကောက်ပွဲကိုမထောက်ခံဘူးဒါပြီးတော့ကျွန်တော်တို့ပြည်သူတည်ရလုံးမျော်လင့်တဲ့အစ်မနဲ့ဆယ်ရီဒီမိုကရေစီပြည်တော်စုပန်းနိုင်ဖို့ပဲရှောက်မယ်ဆိုပြီးတော့အဲ့ဒီခိုင်ရင်ချင်းနဲ့ကျွန်တော်တို့ဒီနေ့ဟုတ်ကဲ့အဲ့ဒီလှုပ်ရှားမှုပြုလုပ်ခဲ့ရပါဗျာဟုတ်ကဲ့ကျွန်တော်တို့ဒီမနေ့ကစရဲတယ်ဟုတ်ကဲ့နောက်ပိုင်းလေးဒီကျွန်တော်တို့ကလေးတွေတာမှရှိတယ်ဒီကလေးဒေတာတဝန်းလုံးမှာရှိတဲ့ဒီတို့တရလုံးနေနဲ့ညည်းညည်းလူထုအများအများပြနေတော့ကျွန်တော်တို့ဆက်လက်ပေါ်ဆောင်သွားဖို့ဒါကြောင့်အဲ့ဒီရွေးကောက်ပွဲမထောက်ခံချောင်းချောင်းအဲ့ဒီရွေးကောက်ပွဲကိုမချိုးဆိုချောင်းပြတာဖို့နဲ့ဆက်လက်အရှိန်ဟုန်နဲ့ပေါ်ဆောင်သွားဖို့ရှိတယ်ပဲဟုတ
်မြေပြင်မှာဆန္ဒပြလှုပ်ရှားမှုတွေမလုံနိုင်ကြတော့တဲ့စစ်ကောင်စီကနေထိန်းချုပ်ထားတဲ့နေရာတွေမှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့လည်းစစ်ကောင်စီရဲ့ရွေးကောက်ပွဲမှာမပါဝင်ဖို့မပူပေါင်းဖို့အတွက်ထိရောက်တဲ့နှိုးစော်တိုက်တွန်းမှုတွေလုပ်နိုင်ဖို့ကိုလည်းစူးစမ်းနေကြပါတယ်လို့ဆလင်းကြီးရင်းမပင်ကျေးရွာပေါင်းစုံတပိတ်အဖွဲ့ကကိုလွမ်းသူကအခုလိုပြောပြပါဗျ
။ဒီမြေပြင်တပိတ်လှုပ်ရှားမှုတခုလဲဆိုရင်တော့ကျွန်တော်ထင်တယ်ဒီတပိတ်လှုပ်လို့မရတဲ့ဒေတာကတပိတ်လှုပ်ရှားမှုတွေမရှိတဲ့ဒေတာတော်လည်းအကြောင်းကြောင့်တော့ဒီအားနည်းနေဒေတာပြီးရင်ဒီအကြပ်ဖတ်စစ်အုပ်စုဟိုဒီကြီးထုတ်ထားတယ်ပေါ့နော်။နေရာမျိုးတွေမှာရှိတဲ့လူထုကတော့ကျွန်တော်ဘာလို့ပေးရမလဲဆိုတော့ဒီမီဒီယာတို့ဘာလို့ကနေကျွန်တော်တို့ပေးရမှာပေါ့လေဆိုတော့ဘလော့ရဲ့လှုပ်ရှားမှုဒီ strike တခုတည်းရဲ့လှုပ်ရှားမှုသက်သက်ဆိုရင်တော့ဒါအဲ့တော့အားကောင်းတဲ့ data လူစုကတော့သိကြတယ်ဟိုအမှုပေါင်းပေါ့လေသို့တော့ခုနကပြောတဲ့အမပြောသလိုပဲအချောင်းချောင်းကြောင့်ဟိုလှုပ်ရှားလို့မရတဲ့ data လူစုကကျတော့ဟိုသတိပြုမှုရသူရှိတယ်ဒီမျိုးပြုကအဲ့တော့အကုန်လုံးတော့ကျွန်တော်ဒီလက်ရှိလှုပ်ရှားမှုတခုတည်းနဲ့တော့အကျိုးအလုံးစုံကြုံနေတဲ့အကျိုးတရားမှုမရနိုင်ဘူးပေါ့လေအဲ့တော့ကြောင့်တော့ကျွန်တော်တို့ကဒီနီးနာဆိုပေါ့ဒီမြေပြင်ရောဒီမီဒီယာတွေရောဒီ platform ပေါင်းစုံကနေကျွန်တော်တို့ ီသွားမယ်ဆိုရင်တော့အဲသတိပြုလာနိုင်တယ်လို့မြင်တယ်ပေါ့နော်
စစ်ကောင်စီကနေပြုတ်လုကျင်းပါမယ်ရွေးကောက်ပွဲကိုဆန့်ကျင်ကြဖို့နှိုးစော်တိုက်တွန်းတဲ့ဆန္ဒပြပွဲတွေကိုသခိုင်းတိုင်းတွင်းကကလေးမုံရွာရင်းမပင်ဆလင်းကြီးကဏီချောင်းစတဲ့ဒေသတွေမှာဒီလနိုဝင်ဘာကလကနေစပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်မြန်မာစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲတွေကိုနောက်နှစ်ဩဂုတ်လလောက်မှာလုပ်နိုင်အောင်ရည်မှန်းထားပြီးတော့ရွေးကောက်ပွဲမတိုင်ခင်တည်ငြိမ်အေးချမ်းအောင်ဆောင်ရွက်မယ်လို့စစ်ကောင်စီဘက်ကပြောထားပါတယ်မြမလူခွေဆိုင်ရာကုလအထူးကိုယ်စားလှယ်ကတော့စစ်ကောင်စီလုံမဲ့ရွေးကောက်ပွဲဟာအတုအယောင်သာဖြစ်လိမ့်မယ်လို့ဝေဖန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကလည်းစစ်ကောင်စီလုံမဲ့ရွေးကောက်ပွဲဟာတရားဝင်မှုမရှိပါဘူးဆိုပြီးပြောဆိုထားပါတယ်ရှင
်။မဆမွန်တင်ပြပေးခဲ့တာပါခင်ဗျာ VOA အမေရိကန်အတန်းကအင်္ဂါညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့ပါမယ်။ပထမအဦးဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်နဲ့စပါမယ်။သမ္မတโจไบเดนအစိုးရကယူကရိန်းကိုအကူအညီပေးနိုင်ဖို့ရမုံငွေရရှိအောင်ကြိုးပမ်းနေပါတယ်။နောက်နှစ်ဇန်နဝါရီလကွန်ဂရက်လွှတ်တော်ပြန်မစခင်သတင်းပတ်တွေအတွင်းအမေရိကန်ဒေါ်လာ38ဘီလီယံရရှိအောင်ဆောင်ရွက်နေတာနဲ့ပတ်သက်လို့မီရှယ်ကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးမှာပါခင်ဗျာ
Ukraine ကိုသိမ်းပိုက်ဖို့ကြိုးစားနေတဲ့ Russia ချူကျော်စစ်ကုလတာကြာမြင့်လာချိန်မှာ American Congress လွှတ်တော်အနေနဲ့ Ukraine ပေါ်ပေးနေတဲ့ကူညီတွေနဲ့ပတ်သက်ပြီးတော့အပြောင်းအလဲတွေဖြစ်လာနိုင်ပါတယ်။လာမယ့်ဇန်နဝါရီမှာပြန်စတင်မဲ့ American အောက်လွှတ်တော်မှာအနည်းစုနဲ့အနိုင်ရထားတဲ့ Republican Party ခေါင်းဆောင်တချို့က Biden ဆိုရရဲ့ Ukraine ကိုပေးနေတဲ့ကူညီတွေနဲ့ပတ်သက်ပြီးတော့ငွေတွေစနစ်တကျမတုံ့ဘူးဆိုပြီးတော့မြင်နေကြတာပါ။
We are going to provide ကျွန်တော်တို့အနေနဲ့တင်းတင်းကြပ်ကြပ်စီစစ်ပြီးတော့ပွင့်လင်းမြင်သာမှုတာဝန်ယူမှုအပြည့်နဲ့ဆောင်ရွက်သွားမှာပါ။ငွေဖြုံးတီးတယ်လို့မျိုးလုံးမှာမဟုတ်ပါဘူး
။ပြီးခဲ့တဲ့အကူအညီပေးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ပါတီကြီးနှစ်ရဲ့လုံကအပြည့်အဝထောက်ခံခဲ့ကြပါရယ်။ခုကဘိုင်ဒန်ဆွေရကယူကရိန်းအတွက်အရေးပေါ်အကူအညီပေးနိုင်ဖို့38ဘီလီယံသုံးဆွဲနိုင်အောင်ကြိုးပမ်းနေပါရယ်။လာမယ့်လတွေအတွင်းယူကရိန်းအတွက်စီးရေးရမုံငွေတွေကိုပါထောက်ပံ့ပေးနိုင်အောင်မှာစစ်ဖက်ထောက်လှမ်းရေးနဲ့ကာကွယ်ရေးအသုံးစရိတ်အတွက်ဒေါ်လာ 27.8 ဘီလီယံနဲ့ယူကရိန်းအစိုးရနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက် 14.5 ဘီလီယံသုံးဆွဲဖို့ရာထားထားတာပါ
The United States is going to be
ဒီဘက်ကလာဘလောက်ပဲကြာပါစေအမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းနဲ့အတူရပ်တည်သွားမှာပါအခုလိုဆက်ပြီးရပ်တည်ရမှာကျွန်တော်တို့ဘက်ကအထောက်ပံ့တွေနဲ့ပတ်သက်ပြီးတွေ့ဝေးတာတွန်းဆုတ်တာလက်နေတာမျိုးလည်းဖြစ်မှာမဟုတ်ပါဘူး
ယူကရိန်းကိုအကူအညီပေးနေတာတွေနဲ့ပတ်သက်ပြီးတော့နှစ်ပါတီလုံးမှာစန့်ကျင်ကြသူအချို့ရှိပေမဲ့ Republican တချို့ကတော့ယူကရိန်းကိုအရင်ကပေးခဲ့ဘူးတဲ့အကူအညီပမာဏနဲ့ပတ်သက်ပြီးတော့ရောဒီငွေတွေဟာယူကရိန်းအတွက်တကယ်လိုအပ်တဲ့နေရာတွေမှာအသုံးချခဲ့ရလားဆိုပြီးတော့ဝေဖန်ထောက်ပြနေကြပါတယ်ဒီငွေတွေဟာယူကရိန်းအတွက်ဘယ်လိုသုံးခဲ့တာလဲဆိုတာနဲ့ပတ်သက်ပြီးတော့လည်း Biden ဆိုရကစနစ်တကျစီစစ်ခဲ့ရလားဆိုပြီးတော့မေးခွန်းထုတ်နေပါတယ်
We're going to do this in an accountable way.
American Lulu အနေနဲ့အားလုံးသိနိုင်အောင်ကျွန်တော်တို့ဘက်ကအပြည့်အဝတာဝန်ခံဆောင်ရွက်မှာပါ။ဒီငွေတွေဟာ American Lulu ရဲ့အဖွဲ့ငွေတွေပါ။ဒီလိုပြောတာကြောင့်ကျွန်တော်တို့က Ukraine Lulu ရဲ့ခုခံမှုကိုကူညီဖို့လန့်တင်းနေတာမျိုးလားဆိုတော့မဟုတ်ပါဘူး။ငွေတွေကိုအကျိုးရှိရှိအသုံးချဖို့ကအဓိကပြောလိုတာပါ
။ရုရှားဘက်ကတော့ Ukraine ကိုဆက်ပြီးတော့တိုက်ခိုက်နေသေးပါ။မကြသေးခင်တုန်းကဆိုရင်လည်း Ukraine ရှေ့ဘက်နဲ့တောင်ဘက်ကဒေသတချို့ကိုရုရှားဘက်ကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ရက်စစ်မီးတွေပြတ်တောက်ကုန်ပါတယ်။အခုအခါမီးပြန်ရအောင်ပြင်ဆင်နေကြတယ်လို့ Ukraine တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကိုအောင်အောင်တင်ပြပေးကြတာပါခင်ဗျာ။အခုဆက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း social media ပေါ်မှာလူကြည့်များတဲ့10 minute video လေးတွေကိုပြောပြကြပါမယ်။ Indonesia နိုင်ငံမှာငရင်ကြီးလုတ်သွားခဲ့တဲ့နောက်3ရက်ကြာအပြိုအပျက်တွေအောက်ကကလေးငယ်တူအသက်ရှင်လျက်ကတည်နိုင်ခဲ့ပါတယ်။ Germany နိုင်ငံက Christmas ဈေးကတော့အကျဉ်းပလာတာနှစ်600နီးပါးရှိလာပါပြီ။ဒီလို social media ပေါ်မှာလူကြည့်များတဲ့10 minute သတင်းတို့လေးတွေကိုမှတ်အေးတန်တာကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာငရင်ကြီးလှုပ်ပြီး3ရက်အကြာမှာပျို့ပြစ်ပုံတွေအောက်ကနေအသက်မသေးကယ်ထုတ်နိုင်ခဲ့တဲ့ကလေးလေးဖြစ်ပါရဲ့ကလေးကကယ်တင်ရမိချိန်မှာတတိလဲရှိတတိညင်ညင်လဲရှိနေတာတွေ့ရတာပါ Escar လို့ကံမကောင်းတဲ့ကလေးတွေကတော့တိတ်ဆုံးတဲ့သူ300နီးပါးကြားထဲမှာတော်တော်များများပါဝင်ပါတယ်ရ ငရေလှုပ်ချိန်ကနေ့လယ်ပိုင်းကြောင်းတဲ့ချိန်နဲ့ဖြစ်ပြီးကြောင်းတွေပြိုကျခဲ့တာကြောင့်တေဆုံးသူအများစုကကလေးတွေဖြစ်ကြပါတယ်။အခုလိုမျိုးလူတွေအများကြီးတေဆုံးရတဲ့ငရင်ကြီးလှုပ်သွားပြီးတဲ့နောက်၃ရက်ကြာမှာကလေးတူကိုအသက်မသေးပဲကယ်တင်နိုင်ခဲ့တဲ့ဗီဒီယိုကိုမိသက်ဌာနကလူမှုကွန်ရက်ဆာမျက်နှာပေါ်မှာတင်ထားခဲ့ပါတယ်။သူ့လိုအသက်ရှင်ရင်းနဲ့ကယ်တင်လို့ရလို့ရညာရှောက်ဖွေကယ်ချက်ရေးတွေကိုလူအင်အား6000ကျော်နဲ့နေညာမပြတ်လုပ်နေပါတယ်။မေရဘိုချက်ကတိန်တော့ထိခိုက်ပျက်စီးမှုများပြီးတော့ရွာတရာဆိုရင်ရွာလုံးကျွတ်တောင်ပြိုကျအောင်မြုပ်သွားခဲ့ပါတယ်။ငရင်ကြီးလှုပ်ပြီးတဲ့နောက်ပိုင်းနောက်ဆက်တွဲငရင်ငယ်180ကျော်တောင်ဆက်လုခဲ့တာပါ။ဒီအင်ဒိုနီးရှားနိုင်ငံကပြင်းအား 5.6 နဲ့တင်းတင်းလာနဲ့နိုဝင်ဘာလ22ရက်နေ့မှာလှုပ်သွားတဲ့ငရင်ကြောင့်တေဆုံးသူစင်းကနောက်တစ်နေ့မှာပဲ100ကျော်တက်သွားပြီးတော့လူအနည်းဆုံး160ကျော်သေဆုံးပြီလို့အင်္ဂါနေ့မနက်ကကြေညာ3ရက်မြောက်နေ့မှာတော့သေဆုံးသူ290ဖြစ်သွားခဲ့ပါပြီ။ပျို့ကျပျက်စီးမှုတွေများပြားပြီးတော့အပျို့ပြက်တွေအောက်မှာပိတ်မိနေသူတွေကြောင့်သေဆုံးတန်ရာရသူရေအတွက်တိုးလာနိုင်တယ်လို့အရာရှိတွေအစကတည်းကသတိပေးနေကြတာပါ။အပျို့ပြက်တွေအောက်အသက်ရှင်ရဲ့ပိတ်မိနေသူတွေရှိနေအောင်မလားလို့ကယ်တင်ဖို့ကိုလည်းရက်ဆက်ရှာဖွေခဲ့ကြပါပြီ။ဒီငရင်ကြောင့်လူ1000ကျော်လဲဒဏ်ရာရရှိပြီးလူပေါင်း 9,800 အိုမဲ့အိမဲ့ဖြစ်အင်ဂျီပေါင်း 22,000 ထိခိုက်ပျက်စီးခဲ့ရပါတယ်။ညယောက်မျိုးက Christmas အားလဲရရသည်အထုအနုပညာဖန်တီးမှုပြကန်ဖြစ်ပါတယ်။မကြခင်ရောက်လာတော့မဲ့ Christmas အားလဲရရသည်အတွက်ညယောက်မျိုးမှာထူးခြားဆန်းပြတဲ့စက်ခုအာယုံခံစားမှုကိုပေးဆွနိုင်တဲ့ဖန်တီးမှုတစ်ခုပြုလုပ်ပေးထားတာပါ။အရာအသွေးဆုံနဲ့ပြောကြအိမ်မက်ကဘာတွေရောက်သွားတယ်လို့ဖြစ်အောင်လို့ဖန်တီးထားပါတယ်။ Chelsea ဈေးမှာကွန်ပျူတာအထူးပြုဖန်တီးမှုနဲ့ပြုလုပ်ထားတာဖြစ်ပါတယ်။ Digital နည်းပညာနဲ့တကယ့်အပြင်ကအရာဝတ္ထုပုံရိပ်တွေမျိုးတသားတည်းမြင်ဖန်သားတွေပေါ်မှာရုပ်ပုံတွေထုတ်ပြထားပါတယ်။စီးကျက်နဲ့ရိမ့်နေတဲ့ Christmas ခေါလောင်ကြီးတွေ Nutcracker တစ်သားစစ်သားရုပ်တွေတကြားကြောင်ချားတွေပါဝင်တာတွေ့ရပါတယ်။ဒီ Christmas အားလည်းရဲ့ Multiverse ကို January 6ရက်နေ့ထိဖွင့်လှစ်ထားမှာဖြစ်ပါတယ်။ဂျာမနီနိုင်ငံဒရက်စတန်မြို့မှာတက်တန်းရင်ဆုံးခရစ်စမတ်ဆေးကို988နှစ်မြောက်ဖွင့်လှစ်ထားတာပါ။စထရီဇယ်မတ်ကို1434ခုနှစ်ခရဲကခရစ်စမတ်ပွဲတော်ရာသီတွေမှာဖွင့်လှစ်တာဖြစ်ပါတယ်။ဒီဈေးနာမည်ကတစ်သီးတွေ၊ခွန်မာသီးတွေ၊အမွေးကြိုင်တွေရဲ့ဘရန်အရရဲ့နဲ့ပေါင်းစပ်လုပ်ထားတဲ့ဂျာမန်ရိုးရာပေါင်းမုန့်စတိုလင်ရဲ့ရှေးခေါ်ဝဖြစ်ပါတယ်။ရာသီစာဝိုင်ဘူကိုတောင်းဂျာမန်ဝက်အောင်စားဖို့ဒီဈေးကိုလူပေါင်းတန်းတဲ့ချီနှစ်ဆင်ရောက်လာကြတာပါ။ဒီ Christmas Day ကို Christmas နေ့မရောက်ခင်ညတည်းဖွင့်လှစ်ထားမှာဖြစ်ပါတယ်။ဒီလိုမျိုးဂျာမနီနိုင်ငံရဲ့တချို့ဒေသတွေမှာ Christmas ပွဲတော်ရာသီကို November 23ရက်နေ့မှာတရားဝင်စတင်လိုက်ပြီလို့ပြောနိုင်ပါတယ်။ Christmas ရာသီသာဝိုင်ပွန်းနဲ့ဂျာမန်ရိုးရာဝက်အကြောင်းတို့ရောင်းချပေးတဲ့ Christmas ပွဲစည်းတွေဖွင့်လှစ်လိုက်လို့ဖြစ်ပါတယ်။နေရာပြင်ဈေးမှာဝိုင်ပူပူတောက်ရတဲ့အရာသာကိုဆွဲမဲ့ကြလို့ဒီဈေးကိုနှစ်စဉ်လူပေါင်းတန်းချီလာရောက်အားပေးကြပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့ပေါ်မှာတုတ်တုတ်လို့ခေါ်တဲ့သုံးဘိန်းကားလေးတွေနဲ့အဆင်ပြေနေကြတဲ့တန်တမန်တွေဖြစ်ပါရဲ့။အိန္ဒိယမှာတာဝန်ကြတဲ့ American တန်တမန်၄ယောက်ကသူတို့ရဲ့ခံညာထည့်ထားတဲ့တန်ယုံကားတွေမရှိဘဲနဲ့ဒေသသုံးသုံးဘိန်းကားတွေကိုစိတ်ကြိုက်ဒီဇိုင်းပြင်ပြီးစီးကြတာပါ။ဒီကားစီးတာကလည်းသူတို့ကိုပို့ပြီးအစွမ်းစားရှိတယ်လို့ခံစားရသလိုပြည်သူတွေနဲ့လည်းပို့ပြီးနီးကပ်စေတယ်လို့သူတို့ကပြောပါရဲ့။ဆောက်လိုက်တာကတော့ American တန်တမန်တူဖြစ်ပြီးတော့ N ကတုတ်တုတ်ဝယ်စီတော့သူ့ရဲ့လုပ်ဖော်ကိုင်းမဲ့သုံးလဲတုတ်တုတ်ဝယ်စီကြပါတယ်။သူရဲ့တုတ်တုတ်သုံးမင်းကားတွေကိုစိတ်ကြိုက်အကြောင်းတွေအစင်တစားတွေနဲ့ပြင်ထားတာပါ။ပါကစ္စတန်မှာတာဝန်ကျခြင်းကတော့ဒီကတန်ယုံကားတွေပဲစီးခဲ့ရလို့အိန္ဒိယရောက်တာနဲ့တုတ်တုတ်ကိုဝယ်စီပြဖို့သူစိတ်ကူးရခဲ့ပါတယ်။အရင်ကလည်းမက္ကဆီကိုကတန်မတ်တယောက်သူ့ရဲ့ကိုရီးကိုရာသုံးဖို့တုတ်တုတ်တစ်စီးနဲ့ဒရိုင်ဘာကိုငှားပြီးတော့သုံးခဲ့ပါတယ်။ဂျပန်နိုင်ငံကာရိုမြို့တော်မှာ1985ခုနှစ်ထုံးဖိယက်ကားဟောင်းလေးကိုကျောင်းဆရာတယောက်ကလက်စစ်ကားဖြစ်အောင်လို့ပြင်လိုက်ပါတယ်။ဒက်စကီဈေးတွေတက်နေတဲ့ခေတ်ကြီးမှာလက်စစ်ကားလည်းမဝယ်နိုင်တာကြောင့်ကို့မှာရှိတဲ့ကားဟောင်းလေးကိုပဲဒက်စကီကားကနေပြီးတော့လက်စစ်ကားဖြစ်အောင်ပြောင်းလိုက်တာဖြစ်ပါတယ်။ဖိယက် 127 ကားလေးတဲ့ကို 40 ampere hour battery ထည့်ပြီးတော့ကားပေါင်းတာအောင်မြင်ပါတယ်။ အလီအဆရိကလွန်ခဲ့တဲ့တစ်နှစ်ခွဲကပဲဒီကားဟောင်းလေးကိုဒေါ်လာ900နဲ့ဝယ်ထားတာပါစီစီကတက်လို့ဓာတ်စီစီကလည်းမတက်နိုင်လက်စစ်နဲ့မောင်းလို့ရအောင်လို့သူအကြံထုတ်ခဲ့ပါတယ်ဘက်ထရီဖိုးရတဲ့ကားဘုတ်ထဲ6ဆပုံကုန်ပေမဲ့လည်းတွေ့ကြည့်တော့ရေရှည်မှသူ့အတွက်တွေ့ချေကြိုက်ပါတယ်အခုဆိုရင်မိုင်60ခီကိုအမေရိကန်ငွေပြား90ပဲကျပြီးတော့ဒီကားလေးကိုတစ်ပတ်တစ်ခါပဲအားသွင်းဖို့လိုပါတယ်ထွက်နေတဲ့ကနန်းတွေကြောင့် Christmas ကျွန်းပေါ်မှာတချို့လည်းနေပိတ်ပေးထားရတာပါ။ Australia နိုင်ငံ Christmas ကျွန်းမှာနှစ်တိုင်းခီးထွက်တဲ့ကနန်းလေးတွေရဲ့ရွှေ့ပြောင်းမှုစတင်တာဖြစ်ပါတယ်။ Australia ဥယျာဉ်ဌာနဗီဒီယိုမှတ်တမ်းတွေမှာတော့အနီရောင်ခန္ဓာကိုယ်တိတိနဲ့တောင်းတန်းချီတဲ့ကနန်းတွေလမ်းတွေကိုဖြတ်ကူတံတားတွေကိုကြော်ဖြတ်နေမနာမနေခီးနှင်နေကြပါတယ်။ကနန်းလေးတွေအတားအဆီးမရှိလမ်းတွေကိုဘေးကင်းရနဲ့ကူးနိုင်တယ်လို့တံတားတွေဘောကနေပြောလဲလိုရာခီးရအောင်လို့သွားနေကြပါတယ်။ခီးနေလာတဲ့ကနန်းလေးတွေတန်းနဲ့ချီရှိပြီးတော့ဥပိုးကျောလေပိုင်းကနေပြီးတော့ပင်လယ်ကမ်းဘက်ထွက်လာတာဖြစ်ပါတယ်။မိလိုက်ရသည်ကိုရင်တော့ကနန်းထီတွေကတောဘက်အရင်ပြန်လာပြီးတော့ကနန်းမတွေကဥပိုးတဲချင်းနဲ့မှနှစ်ပတ်ကျန်ခဲ့ပါတယ်။ကနန်းမတကောင်ကတစ်ခါဥယင်ဥပေါင်းတသိန်းထိဥနိုင်ပြီးတော့ရေမကူးတတ်တာကြောင့်ရေဆက်ဆက်မှသူတို့ဥယင်နဲ့ရေမွန်းပြီးတော့တေဆုံရတာတွေလည်းဖြစ်တတ်ပါတယ်။
မိုင်တနာကြောင့်တင်ပြပေးခဲ့တာပါခင်ဗျာ VO American တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့မညညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီလူသားတိုင်းဟာအနာဂတ်အတွက်မျှော်လင့်ချက်တင်တဲ့ဘဝကိုရှင်သန်ရည်တည်နေကြရတာပါနိုင်ငံရဲ့ခြားတိုင်းတစ်ပါးမှာရောက်ရှိနေထိုင်ကြတဲ့သူတွေမှာလည်းသူတို့ရဲ့အနာဂတ်မျှော်လင့်ချက်တွေကတော့ရှိနေကြတာပါထိုင်းနိုင်ငံဘာကောက်မြို့မှာရောက်နေတဲ့သားသမီးနှစ်ယောက်မိခင်စင်ငယ်မသားတစ်ယောက်ရဲ့မျှော်လင့်ချက်တွေကရောဘလို့ရှိပါသလဲဒီတစ်ပတ်မညညိုလင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာနားဆင်ကြည့်ရှုကြရမှာပါခင်ဗျာ
တိုင်းတစ်ပါးကိုထွက်ပြီးဘဝရည်တည်ရှင်သန်မှုကြိုးစားနေကြသူတွေထဲမှာဘန်ကောက်မြို့ဘန်ဘောအရက်ကဘန်ဘောမြန်မာဇီးချင်းနာမှာဖွင့်ထားတဲ့မိုးဟင်မန်ဆိုတဲ့ဒီဇိုင်နာအထည်ချုပ်ဆိုင်နဲ့သင်တန်းကျောင်းလေးဖွင့်ထားသူမိုးဟင်မန်တယောက်လည်းပါပါတယ်။မိုးဟင်မန်ဟာထိုင်းနိုင်ငံကိုစေကျော်တဲ့အရွယ်မှာရောက်ခဲ့တာပါ
။မိသားစုအခြေအနေတခုကြပေါ့နော်။သမီးရောက်လာတယ်။သမီးမြန်မာပြည်မှာနေလို့လည်းစိတ်မပြေဘူး။ပြီးတော့မိသားစုကလည်းသမီးကိုသမီးဆိုးတယ်ပေါ့သမီးကတော့ဘဝကိုစိတ်နာတယ်ပေါ့နော်ဘာလို့သမီးတို့မိဆုံဖတ်ဆုံမနေခဲ့ရတော့နှိမ့်နာတော့သမီးကမကြိုက်တဲ့သူသမီးလည်းခုချင်နေသူတစ်ဖက်သားတော့သမီးလည်းဘတော်မှမနှိမ့်ဘူးပေါ့နော်အဲတော့သမီးကမခံချင်တဲ့စိတ်ရှိတဲ့အတွက်သမီးကအနီးရပေါ့နော်ဒီရိုးတရားကိုအရင်ဆုံးလာတယ်ဆိုတော့လာတာပေါ့နော်ဒါပေမဲ့သမီးထင်တာနဲ့တခြားစီဖြစ်တယ်သမီးတို့လာတော့အဆိုရင်ဒီလေက3,000နေတက်ပြီးတော့4ည5ညလောက်ရှွန့်နှုန်နေနစ်ပြီးတော့လာခဲ့ရတယ်ပြာသမီးလာဦးနဲ့ဆက်မှာရောက်သွားတယ်ပေါ့နော်ဘန်ကောက်မဟုတ်လာဦးနဲ့ဆက်မှာတနေ့ကို190ဘဝနဲ့ရုံးကန်ရတာပေါ့နော်ပြီးတော့ဟိုတအားပြက်စီကြတယ်သမီးတက်လာတော့ဆိုတော့တက်16ဆက်ခွမဲ့ရှိဦးမယ်သမီးတို့ရွယ်လေးဆိုပို့ဆိုးရပေါ့နော်ဒါပေမဲ့သမီးကြတော့အဲ့လိုမျိုးကြီးခဲတွေကချစ်ကြတော့သမီးကိုဆောက်ရှောက်ပေးထားတယ်တချို့မိန်းကလေးဆိုရောက်တာနဲ့အိမ်တော်နေကြတယ်ဟိုယောက်ျားလေးဆိုလည်းမြင်းဆေးတွေတုံးပြီးတော့ကံမကောင်းတဲ့မိန်းကလေးတွေအများကြီးပေါ့နော်အဲ့ဒီလိုမျို
းအာဂုစရာမိဝေဖဝေဘဝမှာမတမာသူရဲ့ရောင်စားတာကိုလည်းကြုံခဲ့ရပါတယ်
။တမီးမမေကိုတွေ့ချင်တာပေါ့နော်အဲ့နဲ့တမီးလာကိုရောက်တော့မေနဲ့ဆက်သွယ်ပြန်ရတော့အမေကတမီးအမေညဝက်တီမှာပေါ့နော်အဲ့ဆိုတမီးကမေကိုတွေ့ချင်တော့ပြန်ဆင်းချင်တော့ခိုးထွက်တာပေါ့နော်ဒါမှအဲ့တည်းမှာတမီးကပြောမယ်ဆိုတင်လေကုတ်မြန်မာလူမျိုးချစ်ချင်းမကြောက်မိသွားဘူးပေါ့နော်။ဘာဖြစ်ဆိုတမီးကအမေစီကိုပြန်ချင်တဲ့စိတ်နဲ့ဘာမှတမီးမစင်စားမိတော့တမီးကိုခဲဒီတမားစီကိုအဲ့ဒီလူကမြောက်ဝက်တီကိုပို့ပေးမယ်ဆိုပြီးတော့ထည့်လိုက်တာ။ဒါပေမဲ့တမီးအမေစီကိုပြန်မရောက်ခဲ့ဘူး။မင်းမြောက်ဝက်နဲ့တမီးကိုတခြားနေရာမှာရောင်းစားတမှုပြုတာပေါ့နော်။တ တမိဘဝတော့မပြတ်ခဲ့ဘူးဘောနော်ဒီလေကတမိဖက်နဲ့လည်းမပါဘူးအဲ့လိုဂါဝင်လေးနဲ့ပဲထွက်ပြေးတော့မုံလူမျိုးနဲ့တွေ့တာဘောနော်အဲ့နဲ့တမိကိုကယ်ပါဟိုတမိဒီလိုမျိုးဘောနော်ထွက်ပြေးလာရတယ်ဒါမဲ့ဟိုရောင်းစားခံကြောက်လို့ဘောနော်တမိထွက်ပြေးလာဘောအဲ့နဲ့သူတို့ကတမိကိုမဟာချိုင်ကိုပို့လိုက်တယ်မဟာချိုင်ပို့လိုက်တဲ့အခါကျတော့ဒီမဟာချိုင်မှာရေတန့်စတဲ့အောင်ဘောနော်ရေတက်စင်အောင်ရောက်တော့တမီးအဲ့လိုကဟိုအစင်မပြေဘူးကလူမလို့သေးဘူးဆိုတမီးအားနဲ့ဟိုကြောက်တိုင်နေရောက်တဲ့ကော့ဆန်းကိုရောက်သွားရောက်ပါတဲ့ခါကျတော့ဟိုစင်မပြေဘူးဘောနော်ဒီလားမြေစေးတမားတွေများတော့တမီးဘဝကမလုံခြုံဘူးလေအဲ့ဒါနဲ့အကြောင်းမျိုးမျိုးနဲ့တမီးဖုံးလေးတမီးတို့ကဆိုနူကီးယားဖုံးလေးပေါ့နော်ဖုံးလေးနဲ့တမီးကအဲ့လိုပဲဟိုဟုတ်သည်ဖြစ်စေမဟုတ်သည်ဖုံးနံပါတ်တွေတမီးကစုတ်ထိုးတာသူကတမီးတို့မြန်မာလူမျိုးချစ်ချင်းနဲ့တွေ့တဲ့ခါကျတော့အဲ့ဒါနဲ့တမီးကိုကုတ်တူဆန်ရောက်သွားရော
ကျောင်းစားကံဘဝကလွန်မြောက်ဖို့ကြိုးစားရင်သူ့ဘဝအကွေအချိုးတစ်ခုဖြစ်ခဲ့ရပြန်ပါတယ
်16 17ပေါ့နော်တမီးစိတ်ကစားတဲ့ရွယ်ဆိုတော့ဒီလေးကအဲ့လိုမျိုးပါရေးစားထားတယ်အကနေပြီးတော့အိမ်တော့ကြာတော့ဘူးနော်အိမ်တော့ကြာတဲ့ခါကျတော့ဘဝလက်သွဲဖို့ကရေရှည်တမီးနဲ့လုံးဝစိတ်မပြေ6လ8လတွင်မနော်တမီးရဲ့အိမ်တော်ကြီးကစိတ်မပြေလာတဲ့ခါကျတော့တမီးကဟိုအေးဆေးလန်းခွဲတာဘောနော်အင်းအဲ့ဒါနဲ့တမီးကဒီဇိုင်နာလုပ်ငန်းတက်လို့တဲ့ချိန်မှာကိုဝင်ပါလာတယ်ဖျက်ချလို့ရတဲ့စိတ်ယုံနဲ့လည်းတမီးတို့သိတယ်ဒီလိုနီးတယ်ဆိုလည်းသိဒါပေမဲ့တမီးမလောက်ထွက်ဘူးဒီစင်ကမာတာတယောက်ရဲ့ဖြစ်ရပေါ်မှာတဆိုးဆိုတော့လုံးမိလုံးမိမယ်ဒါပေမဲ့မိရကြတော့ရှင်တန်ချင်းတယ်ခလေးကိုမလောက်ထောက်ဘောတီးလေရတမီးရခံယူချက်ကဘောနော်အဲအကနေပြီးကစင်ကမာတာဖြစ်လာတာဘောနော
်ကိုဘဝအတွက်ရောခလေးတယောက်ဘဝအတွက်ပါရုန်းကန်ရတဲ့ခက်ခဲလာတဲ့ single mother တယောက်ရဲ့ဘဝကိုလည်းအခက်ခဲတွေကြာကပဲကြိုးစားရင်ဆိုင်ခဲ့ရတာပါ
အရင်ပင်မနဲ့ပေါ့နော်ခလေးတဖက်နဲ့လှုပ်လှုပ်ရတာဒီလားစက်ယုံထဲမှာဆိုရယ်တမီးလေးကိုမကြည့်ရဘူးတနေ့ကို400ရဖို့တမီးမနဲ့6နိုင်ရနေပြီးတော့ည10နိုင်အထိလှုပ်လှုပ်ရတမီးလေးလည်းမကြည့်ရဘူးအဲ့ဒါနဲ့တမီးပတ်စံလက်ထဲမှာ12,000စုမိတယ်စုမိတော့တမီးလေးနဲ့လည်းတူတူနေရမယ်အဲအဲ့ဒီတော့တမီးကဒီလိုမျိုးလေးရွေးချယ်မိသွားပါနော်အဲ့လိုဈေးဆိုင်နေထမဆိုတမီးကမြန်မာဝစ်ဆုံတွေချောက်တတ်တယ်ဘောနော်အဲ့လိုမျိုးကိုကန်းလှမ်းရင်းနဲ့သူတို့ကအလုပ်တွေအပ်လာတယ်အပ်လာတဲ့အခါကျတော့တမီးဒီလိုမျိုးဝစ်ဆုံတွေချောက်တော့တမီးတို့စင်ပြေသွားအောင်နော်တမီးလေးနဲ့သားလေးနဲ့အဲ့ချိန်မှာတမီးအောင်မြင်မှုတွေများကြီးရပါတယ်ဝစ်ဆုံတွေတအားချောက်ကြတယ်ပြီးတမီးကပရာဟိတတွေမှာတမီးကပညာဒါနကြောင့်လည်းသင်ပေးတယ်တမီးရဲ့ကျောင်းသူတွေဆိုအယောက်80 100နီးပါးရှိတယ်
သောတမီးလေးယောက်နဲ့အာကုစရာဘယ်သူမှမရှိပေမဲ့ဘဝကိုအလျှော့မပေးပဲမိုးရင်မှန်ဟာလုပ်ငန်းရှင်တယောက်ဖြစ်တဲ့အထိကြိုးစားခဲ့ပါတယ်
။အဓိကကတော့စိတ်တက်ဖို့တည်လေတမီးကတော့စာအုပ်တွေဖတ်တာပေါ့နော်။အောင်မြင်တဲ့လူတိုင်းကအောင်မြင်တဲ့အချိန်သာတက်လာကြတယ်။ဒါပေမဲ့သူတို့ရဲ့နောက်မှာငိုကြည့်ချင်းနေရှိတယ်၊သူရဲ့ကြာရှုံးတဲ့အချိန်တွေရှိတယ်၊သူတို့ခံနိုင်ရရှိလို့သူတို့ဒီလောက်ထိစီးပွားရေးလုပ်ငန်းရှင်တွေဖြစ်ဒိတ်တကျတွေဖြစ်လာတယ်အလွယ်တကူချောမွေ့ခြင်းမရှိဘူးဆိုတော့သဘောတဘာဝနားလည်လာတဲ့အချိန်မှာတမီးကိုတမီးစောက်ထိန်တက်လာတယ်ပြီးတော့ဒီကြရှုပ်ချင်းတွေပေါ်မှာတမီးခံနိုင်ရရှိလာတယ်ပေါ့နော်လုပ်ငန်းရှင်တယောက်ဖြစ်လာပြီးဆိုတော့ထိတ်သိမ်းရတာပေါ့ဒီလေအဓိကကတော့အလုပ်ငန်းတွေမှာလုပ်တဲ့ခါကျရင်ကိုပြောတဲ့စကားကိုကိုတီးဖို့ကအရေးကြီးလာတယ်နောက်တစ်ခုကကျတော့ဟိုဝစ်စားစီရင်မှုအပိုင်းပြီးရင်လုပ်ငန်းတွေအပိုင်းမှာဆိုရင်တမီးတို့တွေကဂတိတီမိုက်အဆင်ပြေတယ်နောက်တစ်ခုကကြတော့တိခတ်နိုင်မှအဆင်ပြေမယ်ပြီးရင်ခွင်းလွတ်တတ်အောင်ကျင့်ထားမှအဆင်ပြေမယ်အဲ့လိုမျိုးပေါ့နော
်အလုသမားဘဝလည်းဖြစ်ခဲ့ရပြီးအခုချိန်မှာတော့အလုရှင်တူဖြစ်လာပြီးတဲ့နောက်မိုးရင်မှန်ဟာအလုသမားနဲ့အလုရှင်ဘဝကွဲပြားမှုတွေကိုမြင်လာခဲ့ပါတယ
်သူများအလုသမားရဲ့ဘဝမှာကြတော့မနက်၈နာရီဆိုရင်သွားလဲလှုပ်လှုပ်တယ်ပြက်လာတယ်ည၈ထမင်းချက်ပြုတ်ပြီးစားတယ်သူတို့ဘဝတွေက သူများအလုံးနဲ့ပဲအချိန်ကုန်နေတယ်တနည်းကနေနေဆိုတာတော့မှပဲတကယ်ကိုကိုဘွားရှိရအတွက်ကိုရီမက်ချက်ရှိတဲ့သူတွေဒါပညာရေးတွေစီးပွားရေးတွေရှာကြတာပေါ့နော်တကယ်ကိုရဲ့ဘွားကိုဒီလိုပဲနေတဲ့သူတွေကတော့အချစ်တင်းအနှစ်တင်းနဲ့ပဲဂိမ်းစောမယ်အဲ့ဒါနဲ့ပဲပြီးသွားတာပေါ့နော်အဲအဲ့ဒါကြတော့ဒီလုံသမားဘွားပေါ့နော်ကြွားတယ်ပေါ့ဒီလေအဲလုပ်ငန်းရှိဖြစ်လာတဲ့ခါကျတော့ဟာငါလုပ်ငန်းပဲငါအိတ်ချစ်တယ်လို့အိတ်ပဲမရှိဘူးပို့ဆိုးလာတယ်အဲ့လိုမျိုးပါပြီးရဆိုလဲဟိုအများကြီးပေါ့နော်ကိုအဲဒီအလုပ်ကိုငါပေးရတော့မယ်ဆိုလဲသမီးဆိုနှစ်ညသုံးညအိတ်ရပြက်တဲ့ခါတွေရှိတယ်အာပေးဆိုလဲသမီးဘက်ကခြုံရင်းချက်တွေမှားယွင်းချက်တွေရှိပြီးဆိုလဲအောက်ကျုပ်ခက်သူတပါးကိုအဲ့လိုမျိုးအရန်တောင်းမှန်ရတယ်မတူဘူးပေါ့နော်ဟိုမှာကျတော့လုပ်ငန်းကကိုလုပ်ပြီးပြီးရောပဲပြန်လာတယ်ကိုလုပ်ခဲ့ကြတော့အဓိကကိုရဲ့နာမည်ကိုတည်ဆောက်ရမှာမလို့ကိုရဲ့နာမည်တည်ဆောက်ရတဲ့အတွက်ဟိုနာမည်ကိုမကြဆင်းရအောင်အများကြီးထိန်းသိမ်းရတယ်ပြီးရင်နေထိုင်မှုတွေလည်းဟိုခလေးလိုမျိုးပါအညောင်အညောင်လုံးလို့မရတော့ဘူးเนาะရင်းချက်အောင်ကိုယ်စိတ်ကိုအသက်နိုင်ဆုံးပြင်ဆင်ထိန်းသိမ်းရတာပေါ့ဒီလေ
မတ်ဖြူဖြူနဲ့မတ်တူတူခင်လိုင်းတို့ကတော့မိုးရီမန်ရဲ့ဒီဇိုင်နာတင်နန်းသူတွေပ
ါတင်နန်းဟိုကအွန်လိုင်းမှာတွေ့တာအွန်လိုင်းကနေဆက်သွယ်ပြီးတော့ဒီမှာလာတက်တယ်ခြေစွပ်ယုံတွေလုပ်ဘူးတယ်အခုကတော့ဆက်ချုပ်ယုံမှာပဲဆက်ချုပ်မတူဘူးတခြားစီပဲဟိုမှာကြာတော့တမျိုးနဲ့ချုပ်ရတာပေါ့เนาะဒီမှာကြာတော့လက်ဆိုလက်ကိုလက်တက်ရမယ်ဘေးဆိုလက်ဘေးချုပ်ပေးရမှာပေါ့ဟိုမှာလက်ဆိုလက်တစ်မျိုးပဲဘေးဆိုဘေးတစ်မျိုးပဲလောက်ရတယ်တော်တော်လေးကိုကွာတာပေါ့ဒီမှာကို့ idea ဒီဇိုင်းအများကြီးဆီအမပြလိုက်ဆွဲရမှာပေါ့ဟိုမှာကြာတော့လွယ်လွယ်ကူကူပဲတချောင်းတိုင်းပဲအဖြောက်တိုင်းပဲအများတန်းနင်းနေရတာမတူဘူးမော်တာနိုင်သွားတာတစ်ခုပဲပေါ့တင်တန်းပြီးရင်တော့ဘာလုပ်လဲဆိုတာဆက်ချုပ်စားမှာပေါ့
ဒီတင်တန်းဟိုကလာရနေပြီးရရှာပြီးရဆီအမရှိမှာဒီပညာကိုသင်ကျင်လို့တော့အာစုံစမ်းပြီးတော့ကိုယ့်အကူပဲစုံစမ်းပြီးတငယ်ချင်းတယောက်နဲ့လာတက်တယ်။လောရတဲ့နေရာကတော့ဆက်စားဘူးဆိုတော့တနေ့ကုန်ပတ်တန်းဆွဲရတာစိတ်ပြတ်ဆုံးပဲ။ဒီပညာကိုလုံးဝမသိဘူးလေ။ तू ပြောတဲ့ဟာနဲ့ကိုသိထားတာနဲ့ကနည်းနည်းလွဲနေတော့ तू သင်ရတာတနေ့ကုန်လုံးမှအဲ့နေရာတော့တဘာသာတော့မပြီးဘူး။ပြန်သွားနောက်တော့မှတဖြည်းဖြည်းနဲ့နားလဲရ။အခြေခံရသွားရင်အကုန်လုံးနည်းနည်းနားလဲလာတာ။သူကအဲ့လိုမျိုးပေါ့အခြေခံလူတန်းသားလောက်ကိုပဲအတအားကြီးမြင့်တဲ့ဟာကိုပေါ့နော်ထိုးမဖောက်နိုင်ဘူးအဲ့လိုမျိုးအခြေခံလူတန်းသားလောက်ဝင့်နိုင်မယ်အလွယ်ဝင့်နိုင်မယ်အလွယ်လုံနိုင်မယ်အဲ့လိုလောက်လေးကိုပဲစဉ်းစားတယ်တအားကြီးမြင့်မြင့်ပြီးတော့ကိုလည်းမစဉ်းစားဘူးပေါ့နော်အဲ့အခြေခံကနေပြီးတော့တင်ရမှာပေါ့အတီတင်းတန်းတက်တယ်ဆိုတာသူတို့မှာမျှော်လင့်ချက်ရှိတယ်သူတို့ကိုပိုင်းလုပ်ငန်းလုပ်ချင်တယ်ဒီပညာတက်သွားရင်ကိုကကိုအရင်းနှီးနဲ့ကိုပါကိုစက်ရုံအသေးစားလေးထောင်ပြီးတော့ကိုကကိုဒီဇိုင်းနဲ့ကိုတွင်းကျင်တယ်ပေါ့နော်အဲ့လိုမျိုးမြန်မာပြည်မှာပြန်ဖြန့်ကျင်တယ်နိုင်ငံရေးမကောင်းတာကတော့လောလောဆယ်ကတော့အကုန်လုံးခံကြရတာပဲလေပြည်မလားမပြည်မလားဆိုတော့အချိန်လေးတစ်ခုကိုတော့စောင့်ကြည့်ရမှာပေါ့တ
ိုင်းစာ
ကိုတဲပြည်မဟုတ်တဲ့နိုင်ငံရဲ့ခြားမှာတမီးလေးနဲ့သားလေးရဲ့ဘဝရှိရေးအတွက်အခက်အခဲအမျိုးမျိုးကိုအတင်းကြောဖြတ်ရင်းမိုးရမြေပြတ်တဲ့အခါအောင်မြင်တဲ့လုပ်ငန်းရှင်တယောက်ဖြစ်လာဖို့မိုးရမန်လိုပဲကြိုးစားနေကြတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံအနှံ့မှာတွေ့နေရတာပါရှင
်။အညညိုလင်းစီစဉ်တင်ဆက်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA American တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ခုဆက်ပြီးတော့အင်္ဂါနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုစောမှုကျော်ကတလဲတင်ပြပေးပါအောင်မယ်ခင်ဗျာ
။ကတ္တနိုင်ငံမှာကမ္ဘာဖလားဘောလုံးပွဲတွေကျင်းပဖို့အတွက်အစအဦးတွေစောက်လုပ်ခဲ့ရမှာတေဆုံးတဲ့အလုသမားအရေအတွက်ဟာ400နဲ့500ကြားလောက်ရှိနိုင်တယ်လို့ကာတာနိုင်ငံရဲ့ထိပ်တန်းအရာရှိတူကပထမဆုံးအကြိမ်ဝန်ခံပြောဆိုလိုက်ပါတယ်။လက်ရှိကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲအတွက်အစအဦးတွေစောက်လုပ်ရမှာအချိန်မီပြီးစီအောင်ကြီးကြပ်ရတဲ့ကော်မတီရဲ့အတွင်းရမှုဟာဆန်အယ်တဝဒီနဲ့ထင်ရှားတဲ့ဗြိတိသျှသတင်းတော့ဖြစ်တဲ့ PM Morgan တို့တွေ့ဆုံမင်းများကမ်းမှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌတာဝန်ယူခဲ့သူဦးထွန်းထွန်းဟင်ကိုနိုင်ငံတော်သစ္စာဖောက်မှုရာဇဝတ်ကြီးပုံမှန်120နှစ်ဆွဲဆိုခြင်းနဲ့အလौကြားနဲ့ထောင်တန်းအနည်း20ထပ်မံချမှတ်လိုက်ပါတယ်။စစ်ကောင်စီကအသစ်ပြဋ္ဌာန်းလိုက်တဲ့အသင်းအဖွဲ့မတ်ပုံတင်ခြင်းဆိုင်ရာဥပဒေကြောင့်အရက်ဖက်လူအဖွဲ့စီတွေနဲ့လူခွင့်ရေးလုပ်ငန်းတွေအပေါ်တရားမှုတွေဆူဆူဝါဝါဖြစ်လာမှာကိုစိုးရိမ်တဲ့အကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNOHCR ကတတိပေးထုတ်ပြန်ကြေညာလိုက်ပါတယ်။ဒ
ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုစောမှုကျော်ကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ချန်ကန်ချန်းနဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇွန်ဝင်လိုက်ပါခင်ဗျာ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရရှိများနဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.